Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာဝိုင်းရဲ့ January 15ရက်တောက်ချာနေ့ညပဲအစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆူမြတ်မွန်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှသမရသစ်ကျန်းချိန်ပွဲကျင်းပဖို့သတင်းတပတ်တောင်မလိုတော့ချိန် Washington မြို့တော်ထဲမှာလုံခြုံရေးတင်းကျပ်ထားပါတယ်။ရှေ့သတင်းပတ်ဗုဒ္ဓဟူးနေ့ January 20ရက်နေ့မှာရွှေကောက်ခံသမ္မတဂျိုးဘိုင်ဒန်ကျန်းသစ်စာကျင်းပမှာဖြစ်ပါတဲ့သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေလွှတ်တော်စာအုပ်ရဲ့အတင်းဝင်ရောက်တိုက်ခိုက်မှုဖြစ်ထားတာမို့လုံခြုံရေးကိုပုံမှန်ထက်တိုးမြင့်ထားပါတယ်ဝါရှင်တန်မြို့တော်အပြင်တခြားမြို့တွေအပေါ်အစွန်းရောက်ဝါဒီတွေရဲ့တိုက်ခိုက်နိုင်တဲ့ရန်ရှိနေတဲ့ဆိုတော့သတိပေးချက်တွေရှိနေပေမဲ့သမ္မတကျန်းသစ်စာကျင်းပွဲအတွက်လုံခြုံရေးကိုအပြည့်အဝပေးနိုင်မယ်လို့ယုံကြည်ကြောင်းတရားဥပဒေစိုးမိုးရေးအာဏာပိုင်တွေကပြောပါတယ်ဝါရှင်တန်မြို့တော်မှာပြည်ထောင်စုအရန်တပ်ဖွဲ့ဝင်9000နီးပါးဖြန့်ချထားတဲ့အပြင်နောက်ထပ်လည်းအားပြေဖို့လာနေကြတာကြောင့်စုစုပေါင်းတပ်ဖွဲ့ဝင်2000အထိကိုမြို့တော်တော်မှာလုံခြုံရေးတာဝန်ယူပေးမှာဖြစ်တယ်လို့ပြည်ထောင်စုအရန်တပ်ဖွဲ့ဗျူရိုကကြာသပတေးနေ့ကပြောကြားပါရယ်အရန်တပ်ဖွဲ့ဝင်တွေအပြင်ယာနဲ့ချီတဲ့ FBI အရာရှိတွေ Washington DC Maryland နဲ့ Virginia ပြည်နယ်တို့ကရဲအရာရှိတွေကလည်းလုံခြုံရေးယူပေးကြမှာဖြစ်ပါတယ်လွတ်တော်အစအဦးတဝိုက်လုံခြုံရေးယူပေးနေတဲ့ပြည်ထောင်စုအရန်တပ်ဖွဲ့ဝင်တွေကိုဒုသမ္မတ Mike Pence ကြာသပတေးနေ့ညကသွားရောက်အားပေးကျေးဇူးတင်စကားပြောခဲ့ပါတယ်။ရွှေကောက်ခံသမ္မတ Joe Biden နဲ့ရွှေကောက်ခံဒုသမ္မတ Kamala Harris တို့ American သမ္မတအစ်စင်လာနဲ့အညီကျန်းသစ်စာချိန်ဆသွားနိုင်ဖို့လုံခြုံရေးသတိရှိကြဖို့အတွက်ဒုသမ္မတ Pence ကပြောကြားခဲ့ပါတယ်။ကျန်းသစ်စာချိန်ဆပွဲကိုဒုသမ္မတတက်ရောက်ဖို့အစီအစဉ်ရှိပေမဲ့သမ္မတ Trump ကတော့မတက်ဘူးလို့ပြောကြားထားပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရသည့်ဆောင်ရွက်မဲ့ COVID-19 ကပ်ရောဂါတုံ့ပြန်ရေးအစီအစဉ်တွေကိုကြာသပတေးနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒေါ်လာ1 trillion နီးပါးအသုံးပြုပြီးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အဆင့်နှစ်ဆင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောကြားပါတယ်
။ My first step, the American Rescue Plan that will tackle the pandemic and get direct financial assistance and relief to Americans.
ပထမအဆင့်အနေနဲ့ American တွေကိုကယ်တင်မဲ့အစီအစဉ်ကကပ်ရောဂါတိုက်ဖျက်ရေးနဲ့ငွေကြေးထောက်ပံ့မှုအလိုအဆုံ American တွေကိုဒါရိုက်အကူအညီပေးသွားမှာဖြစ်တယ်လို့ရွေးကောက်ခံသမ္မတ Biden ပြောကြားသွားတာပါ။ပြည်သူတယောက်ကိုဒေါ်လာ1400ထောက်ပံ့ငွေပေးရေးဘေးအန္တရာယ်ကင်းကင်းတဲ့အကြောင်းတွေပြန့်ဖွင့်နိုင်အောင်ဆောင်ရွက်ရေးတနိုင်ငံလုံး COVID ကာကွယ်ဆေးထိုးအစီအစဉ်တွေဆောင်ရွက်ရေးနဲ့အလုံးလက်မဲ့ဖြစ်နေသူတွေကိုပြည်ထောင်စုအစိုးရထောက်ပံ့ငွေတပတ်ကိုဒေါ်လာ400စက်တင်ဘာလအထိပေးရေးလို့အစီအစဉ်ထဲမှာပါဝင်ပါတယ်။အသေးစားစီးပွားရေးလုပ်ငန်းတွေအထူးသဖြင့်လူပြည်မဟုတ်သူတွေပိုင်တဲ့လုပ်ငန်းငယ်တွေအပေါ်စီးပွားရေးကြားကန့်ပေးရေးကိုလည်းအစီအစဉ်ထဲမှာအသေးစိတ်ထည့်သွင်းထားပါတယ်။ဒေါ်လာ 1.9 trillion သုံးဆွဲမဲ့အစီအစဉ်ဟာရှီမန်းချက်ကြီးမားပေမဲ့အောင်မြင်နိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအစီအစဉ်ဥပဒေကြမ်းကိုလွှတ်တော်မှာအမြန်ဆုံးအတည်ပြုနိုင်ဖို့လိုအပ်ကြောင်းလည်းရွေးကောက်ခံသမ္မတ Biden ရဲ့မိန့်ခွန်းထဲမှာအလေးထားပြောကြားခဲ့ပါတယ်။American သမ္မတ Donald Trump အပေါ်တရားစွဲတဲ့အမှုကိုအထက်လွှတ်တော်မှကြားနာဆက်ဆီးတဲ့အခါအောက်လွှတ်တော်ကိုစားပြုလျှောက်ထားတင်ပြမဲ့အမှုမန်နေဂျာအဖွဲ့ကအမှုအတွက်ပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။လွှတ်တော်အဆောက်အဦးအပေါ်လူအုပ်ကြီးဝင်ရောက်တိုက်ခိုက်အောင်လို့သမ္မတ Trump သွေးထိုးလှုံ့ဆော်ခဲ့မှုနဲ့တရားစွဲဖို့အတွက်အောက်လွှတ်တော်ကအတည်ပြုဆုံးဖြတ်ထားတာပါ။ရှေ့သတင်းပတ်ပုဒ်ထူးနေသမ္မတသည့်ကြမ်းကြိမ်ပွဲပြီးတာနဲ့ဒီအမှုကိုအထက်လွှတ်တော်မှစတင်ဆက်ဆီးကြားနာမှာဖြစ်ပါတယ်။အောက်လွှတ်တော်ကိုစားပြုလျှောက်ထားမဲ့အဖွဲ့တွေကလွှတ်တော်အမတ်ဒိုင်ယန်ဒဂရက်ကသူ့အပါအဝင်သူ့အဖွဲ့ရဲ့ပါသူတွေအနေနဲ့လွှတ်တော်ကိုလူအုပ်ကြီးအတင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့ဗီဒီယိုပုံတွေကိုပြသလျှောက်ထားဖို့ပြင်ဆင်နေတယ်လို့ CNN ရုပ်သံကိုကြာသပတေးနေ့ကပြောကြားပါတယ်။သမ္မတရွေးကောက်ပွဲရလဒ်ကိုတရားဝင်အတည်ပြုဖို့အတွက်လွှတ်တော်မှ January 6ရက်နေ့တုန်းကအထူးအစည်းအဝေးကျင်းပနေခြင်းအတွင်းမှာသမ္မတ Trump ကသူ့အပေါ်ထောက်ခံတဲ့လူအုပ်ကြီးကိုလွှတ်တော်စီသွားပြီးကန့်ကွက်ကြဖို့အတွက်မိန့်ခွန်းပြောကြားခဲ့တာပါ။လွှတ်တော်တိုက်ခိုက်ခံရမှုအတွင်ထိခိုက်ဒဏ်ရာရသူတွေအပြင်ဂျော်ဂျီယာပြည်နယ်မှာသူအနိုင်ရမဲ့မဲပမာဏကိုရှာပေးဖို့အတွက်သမ္မတ Trump ဖုန်းဆက်သွယ်ပြောကြားခဲ့တဲ့ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူ Brett Raffensperger ကိုလည်းအမှုကြားနာတဲ့အခါသက်သေအဖြစ်ခေါ်ဆိုဖို့စဉ်းစားနေတယ်လို့ရှေ့နေလဲဖြစ်တဲ့လွှတ်တော်အမတ် Degrett ကပြောပါတယ် အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တရားရေးဌာနဟာတင်းချက်တဲ့လူဝဲမှုကြီးကြပ်ရေးမူဝါဒကိုဆောင်ရွက်ရင်တရားမဝင်နိုင်ငံတွေရောက်လာတဲ့မိသားစုတွေကိုခွဲထားရမယ်ဆိုတာသိရတဲ့ဒီမူဝါဒကိုကျင့်သုံးခဲ့တယ်လို့တရားရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှုချုပ်ရဲ့အစီရင်ခံစာမှာပြောကြားထားပါတယ်။ဂျာတာရီနီကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတရားရေးဌာနကောင်းဆောင်တွေဟာတခြားအစိုးရအဖွဲ့အစည်းတွေနဲ့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့အခြေအနေကိုစီမံခန့်ခွဲဖို့ပြက်ကွက်သွားကိုတွေ့ရှိတယ်လို့ဖော်ပြထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုတရားမဝင်ဖြတ်ကျော်လာကြသူတွေကမိသားစု3000ကျော်ကိုအာဏာပိုင်တွေတီးခြားစီခွဲထားခဲ့တဲ့အတွက်အရွယ်မရောက်သေးတဲ့ကလေးငယ်တွေဟာရေရှည်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေခံစားခဲ့ကြရပါတယ်။ဒီမူဝါဒအပေါ်လွှတ်တော်အမတ်တွေကမ္ဘာကောင်းဆောင်တွေကအပြစ်တင်ဝေဖန်ခဲ့တယ်လို့ရက်ဆက်တဲ့မူဝါဒအဖြစ်ဘာသာရေးအဖွဲ့အစည်းတွေကလည်းပြောကြားကန့်ကွက်ခဲ့ကြတာပါ။ Trump အစိုးရရဲ့ Zero Tolerance Policy လို့တီးခြားတဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုအကောင့်ထဲပေါ်ဖို့အတွက်ထိထိရောက်ရောက်ကြိုတင်ပြင်ဆင်ခဲ့ခြင်းမရှိဘူးလို့တရားရေးဌာနဆိုင်ရာစုံစမ်းစစ်ဆေးရေးမှုချုပ်ရဲ့အစီရင်ခံစာထဲမှာရှင်းတာထားပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူရီကနေတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ကွာတော့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်တိုးလာနေပြီးအခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူအရေတော့ဟာ93သန်းကျော်နဲ့သေဆုံးသူဥယျာဉ်3နီးပါးရှိသွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပြီးတော့အမေရိကန်မှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူ23သန်းကျော်နဲ့သေဆုံးသူကလည်း4သိန်းနားကိုအလင်းမြန်ကတ်လာနေတယ်လို့ပြောပါတယ်။ဂျမအီဝန်ထမ်းတွေကိုကာကွယ်ဆေးထိုးပေးထားတဲ့အချို့ပြည်နယ်တွေကတော့တတိပိုင်းတွေကိုကာကွယ်ဆေးထိုးဖို့အတွက်စတင်လှုပ်ဆောင်လာနေပြီမဲ့ကာကွယ်ဆေးထိုးဖို့တောင်းဆိုတဲ့သူတွေများနေတာကြောင့်မလိုက်နိုင်ပဲဖြစ်နေပြီးတော့ဆေးရုံဆေးကန်းတွေဟာလည်းကာကွယ်ဆေးပြတ်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒါပြင်ကာကွယ်ဆေးထိုးဖို့အတွက်အင်တာနက်အွန်လိုင်းတွေလိုမျိုးနည်းပညာတွေအသုံးပြုပြီးတော့လုပ်ရတာတွေမှာလည်းအဆင်မပြေမှုတွေနဲ့ရင်ဆိုင်နေရပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကတော့ကာယောဂါနဲ့အမေရိကန်စီးပွားရေးအကျပ်တဲကိုဖြည့်ရှင်းဖို့အတွက်ဒေါ်လာ1ထရီလီယံနီးပါးရှိတဲ့အကူအညီပေးစီစဉ်တဲ့ကိုကြီးညာလိုက်ပြီးဒီထဲမှာကာယောဂအတွက်အသုံးပြုဖို့ဒေါ်လာဘီလီယံ400ပါဝင်တယ်လို့လည်းပြောပါတယ်။အာရှဘက်ကဂျပန်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့အတွက်အာဏာပိုင်တွေကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာကိုနောက်ထပ်ဒေသကြီး9ခုကိုပါထပ်ပြီးတော့တိုးလိုက်ပါတယ်။ပြီးခဲ့တဲ့လကဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်သူနဲ့သေဆုံးသူဥယျာဉ်ဟာ2ဆလောက်တိုးလာခဲ့ပြီးတော့ကူးစက်သူဥယျာဉ်က3,000လောက်ထိဖြစ်လာခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှနောက်ထပ် virus ကူးစက်သူ 12,818 ယောက်ရှိခဲ့ပြီးတော့ဒါဟာနေ့စဉ်ကူးစက်မှုမှာအများဆုံးဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာပြုလုပ်ခဲ့တဲ့ဆေးပြအခမ်းအနားတစ်ခုအတွင်းမှာရင်ငုံသင်းပေါင်းကနေပြစ်နိုင်တဲ့ပယ်ထိန်တက်ဒုံးကျည်တစ်ခုကိုထုတ်ပြန်ကြေညာလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံရဲ့အလင်းမြန်တိုးတက်လာနေတဲ့လက်နက်စီမံကိန်းရဲ့နောက်ဆုံးဖြစ်ပေါ်တိုးတက်မှုလည်းဖြစ်ပါတယ်။ကင်မီဆွန်ရင်မြန်မာခြားသာရင်းနေညာပိုင်းကလုပ်ခဲ့တဲ့ဆေးပြအခမ်းအနားတွင်ဒီလိုရင်ငုံသင်းပေါင်းကနေပြစ်လွတ်နိုင်တဲ့ပယ်ထိန်ဒုံးတွေတော်များများကိုပြသခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားဆိုရပိုင်မီဒီယာကဒီနေ့မှပြောပါရယ်မြောက်ကိုရီးယားဆိုရပိုင် KCNA သတင်းအေဂျင်စီကတော့ဒီဒုံးကြီးဟာကမ္ဘာမှာအင်အားပြင်းထန်ဒုံးကြီးဖြစ်တယ်လို့ဆိုပါရယ်ဒါပြင်ဒီဆေးပြအခမ်းအနားတွင်တာတူပြစ်ဒုံးကြီးအစ်တစ်ခုကိုလည်းပြသသွားခဲ့ပါရယ်မနေ့ကလုတ်ခဲ့တဲ့ဒီဆေးပြအခမ်းအနားကိုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်တက်ရောက်ခဲ့ပြီးတော့အနာရအလုသမားပါတီရဲ့ညီလာခံအပြီးမှကျင်းပခဲ့တာပါဒါဟာမြောက်ကိုရီးယားနိုင်ငံအတွက်တော့3လအတွင်းမှာဒုတိယကြိမ်လုတ်တဲ့ဆေးပြအခမ်းအနားလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကပဲလုတ်ခဲ့တဲ့ဆေးပြအခမ်းအနားအတွင်းမှာတော့မြောက်ကိုရီးယားကသူတို့ရဲ့အကြီးမားဆုံးတိုက်ချင်းပစ်ပယ်ထိန်ဒုံးကျည်ကိုပြသခဲ့ပါတယ်။အခုလိုဆေးပြအခမ်းအနားတွေကိုကြည်ချင်းအဖြစ်မြောက်ကိုရီးယားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့နိုင်ငံကနိုင်ငံပိတ်ဆို့မှုတွေကြောင့်စီးပွားရေးအခက်အခဲတွေရှိနေပေမဲ့လည်းနျူကလ িয়ার လက်နက်သစ်နဲ့ပယ်ထိန်ဒုံးကျည်ထုတ်လုပ်နိုင်တဲ့စွမ်းရည်ကိုတော့ဆက်ပြီးတော့လုပ်နေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာပြင်အား 6.2 ရှိတဲ့ငရင်တစ်ခုဒီနေ့လှုပ်ခတ်ခဲ့တာကြောင့်လူ34ယောက်ထပ်မံတည်ဆုံးပြီးတော့6လကျော်ဒဏ်ရာရသွားတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနကပြောပါရယ်ငရင်ကြောင့်အိမ်များသားထိခိုက်ပျက်စီးသွားတဲ့အတွက်ဒေသခံတွေစိုးရင်ထိတ်လန့်ပြီးတော့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြပါရယ်ငရင်ဟာနောက်ဆူလာဝေစီပြည်နယ်တောင်ပိုင်းကမာမူဂျူခရိုင်နဲ့22မိုင်ကျော်အကွာမြေအောက်9မိုင်မှာဗိုလ်ပြီးလှုပ်ခတ်ခဲ့တာဖြစ်ပါရယ်ဒေ ီသာဆန်တော်ချင်းတောက်ကြနေမနဲ့လင်းအားကြီးပိုင်းနှစ်နာရီကျော်မှလှုပ်ခတ်ခဲ့တာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းဒါရီဌာနကပြောပါတယ်ပျက်စီးပြိုကျသွားတဲ့မမူဂျူဆေးရုံရဲ့အပျက်စီးပုံအောက်မှာပိတ်မိနေတဲ့လူနာရီနဲ့ဝန်ထမ်းတရားစင်ကျော်ကိုကယ်ဆယ်ရေးလုပ်သားတွေကရှာဖွေနေကြပါတယ်နေရာသုံးခုမှာမြေပြိုရာတွေဖြစ်ခဲ့ပြီးတော့မမူဂျူနဲ့မဂျင်းခရိုင်ကိုဆက်သွယ်ထားတဲ့အဓိကလမ်းမကြီးပိတ်ဆို့သွားတယ်လို့သဘောဘီအန်ရဲ့ဆိုင်ရာဌာနပြောခွင့်ရကပြောပါတယ်မနေ့ကသာဝရီနေ့တုန်းကပြင်အား9.6ရှိတဲ့ငင်းတစ်ခုဟာလည်းအဲ့ဒီခရိုင်မှာပဲလှုပ်ခတ်ခဲ့တာကြောင့်အင်းတော်မျိုးများထိခိုက်ပျက်စီးသွားခဲ့ပါတယ်။ Ring of Fire လို့ခေါ်တဲ့ကမ္ဘာမှာငင်းလုံးနိုင်ကြီးအများဆုံးဖြစ်တဲ့နေရာတစ်ခုပေါ်မှာတည်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံမှာမြင်းလုံးတာမီးတောင်ပေါက်ကွဲတာနဲ့ဆူနာမီရေလိုင်းတန်တွေလည်းမကြာခဏဖြစ်လေရှိပါတယ်ခင်ဗျာ။ View American အတန်ရဲ့ညင်ကြေးမှုယာတုကနေနှုတ်ထွက်ပေးဖို့သတင်းတော်26ရောက်ကတောင်းဆိုလိုက်ပါတယ်။လက်တုံပြန်တဲ့ဆိုတဲ့လှုပ်ဆောင်ချက်တွေအစိုးရနဲ့သတင်းဌာနအကြားစီးချထားတာကိုချိုးဖောက်တယ်ဆိုတဲ့စွပ်စွဲချက်တွေရှိခဲ့ပြီးတဲ့နောက် VOA ရဲ့အခြေခံသတင်းနောက်တွေကတယောက်ကို VOA ညွှန်ကြားမှုကပြောင်းရွှေ့တာဝန်ပေးခဲ့တာကအစိုးဆုံးအဆင့်ကိုရောက်သွားခဲ့တဲ့ဆိုပြီးတော့အဲ့လိုတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါသာရင်းနေ့ကတရားဝင်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့ VOA ညွှန်ကြားမှု Robert Riley နဲ့ဒုတိယညွှန်ကြားမှု Elizabeth Robbins တို့ဟာအမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကိုVOA လောက်ခအစည်းအဝေးကနေတိုက်ရိုက်ပြောဆိုထုတ်လွှင့်နိုင်အောင်စီစဉ်ပေးခြင်းအဖြစ်အစိုးရထိပ်တန်းတာဝန်ရှိသူတယောက်ကို VOA ရဲ့ရုပ်သံလိုင်းတွေကတဆင့်တိုက်ရိုက်လွတ်လွတ်လပ်လပ်ပြောခွင့်ပေးတာနိုင်ငံသားရေးဝန်ကြီးကိုမေးမွန်းပေးတဲ့အင်ဂျီနော်သတင်းတောက်ကိုတာဝန်ကနေဖယ်ရှားလိုက်တာတွေဟာ VOA သတင်းသမားတွေလိုက်နာအမဲ့ကျင်းဝတ်စည်းကမ်းတွေကိုချိုးဖောက်တာဖြစ်တယ်လို့စွပ်စွဲထားပါတယ်။သတင်းမေးတိုင်ကြားသူတွေကိုအကာအကွယ်ပေးထားတဲ့ GAB လို့ခေါ်တဲ့အစိုးရတာဝန်ယူမှုတာဝန်ခံမှုရှိစေဆိုင်ရာတရားလွတ်လပ်တဲ့အဖွဲ့ကတော့ဒီလက်မှတ်ထိုးတောင်းဆိုမှုထဲမှာပါတဲ့သူတွေကိုအမှန်တရားကိုဖော်ထုတ်သူတွေပြက်ကာကွယ်ပေးထားတယ်လို့မှတ်ယူကြောင်းအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGM နဲ့ VOA ထိပ်ပိုင်းတာဝန်ရှိသူတွေအပြင်လုပ်ငန်းစစ်ဆေးရာရှိချုပ်ရုံးအောက်လွှတ်တော်နိုင်ငံသားရေးကော်မတီနဲ့တခြားလွှတ်တော်အမတ်တွေကိုလည်းအကြောင်းကြားထားပါတယ်ခင်ဗျာ VOA ကနေတောက်ကြနေကြပါမြန်မာဘာသာစီစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်အဖွဲ့နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့ဒီကနေ့တွေ့ဆုံရမှာအမျိုးသားညီညွတ်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါရှမ်းပြည်နယ်ကိုရောက်ရှိနေတဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့ SNLD ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မနေ့10နာရီလောက်မှာတောင်ကြီးမြို့ NLD ရုံးမှာတွေ့ဆုံခဲ့ကြတာပါအမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်ဆိုပြီးရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD ပါတီကတိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့တွေ့ဆုံဖို့စီစဉ်ရမှာအစောပိုင်းမပြေလည်မှုတွေကြုံခဲ့ရပြီးတဲ့နောက်ရှမ်းပြည်နယ်မှာတော့နိုင်ငံရေးပါတီတချို့နဲ့အစီအစဉ်အတိုင်းတွေ့ဆုံနေတာဖြစ်ပါတယ်ဒီကနေ့တွေ့ဆုံရမှာတော့အမျိုးသားညီညွတ်ရေးကိစ္စအပါအဝင်တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးနိုင်ရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြောင်းလည်း SNLD ပါတီရဲ့တွဲပက်အထွေထွေအတွင်းမှုတစ်ဆိုင်းကျော်ညွန့်က VOA ကိုပြောပါတယ်
ကျွန်တော်ဟိုအမျိုးသားညီညွတ်ရေးကိစ္စတွေပါမယ်နောက်ပြီးတော့ဆွေးနွေးဆင်မစလီကတဲ့မွန်တိုပီယားရိုကိစ္စတွေလည်းပြန်ပြီးလှုပ်ဆောင်ဖို့ကျွန်တော်တိုက်တွန်းခဲ့ရရှိတယ်ပြီးပြန်ဟို NLD ကနေထုတ်ပြန်လာတဲ့ခေတ်ခေါ်တဲ့48ပါတီတွေလည်းအနာစတိရေနော်အဲ့ဒီအဖက်အင်းနဲ့လည်းဖြစ်နေတော့အကောင်လုံးဖိတ်ဆုံးဖို့ပေါ့လေကျွန်တော်ကတိုက်တန်းနေရှိပါအဲတကယ်တော့ဒီဟိုမွန်တော့ဖရားတို့မှာဟိုသူ့ဆုံးမှုချင်းနေချင်းတိတ်မကောင်းတဲ့ဟာကိုလည်းလိုအပ်ရင်ကျွန်တော်တို့ကုညီဆောင်ရွက်ဆိုရင်လည်းကျွန်တော်ကုညီဆောင်ရွက်ဖို့ဟိုကုညီဆောင်ရွက်နိုင်နေဆိုတဲ့အပိုင်းနဲ့သူတို့ကြိုးစားပြလာရှိပါတယ်
အခြားဆွေးနွေးတဲ့အချက်တွေကတော့ SNLG ပါတီရဲ့မူဝါဒဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူနဲ့မျှော်မှန်းချက် SNLG ပါတီဆောင်ရွက်နေတဲ့လုပ်ငန်းစဉ်စတာတွေပါဝင်ခဲ့ပါတယ်။ဒီကနေ့တွေ့ဆုံပွဲမှာ NLD ပါတီကကိုယ်စားလှယ်3ဦးနဲ့ SNLG ပါတီကကိုယ်စားလှယ်3ဦးစီပါဝင်ဆွေးနွေးခဲ့တာပါ။ဒီအဆင့်ဟာသဘောထားကောက်ယူတဲ့အဆင့်ဖြစ်ပြီးနောက်တစ်ဆင့်မှသာပုံမအလို့သဘောဆန်တဲ့အပိုင်းကိုဆောင်ရွက်နိုင်မယ်လို့ SNLD ဘက်ကသုံးသပ်ထားပါတယ်။လက်ရှိဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့ကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လိုက်လံတွဲဆုံနေတာနဲ့ပတ်သက်လို့သူတို့ပါတီရဲ့သဘောထားကိုဆိုင်းကြုံညွန့်ကအခုလိုပြောပါတယ
်။ NLD ကိုယ်တိုင်လည်းပြောရတာပဲ။ဥပဒေညီချဆေးရုပ်နဲ့ပြုမယ်။ဒါတော့ဒီသုံးသပ်အင်အားစုတွေရှိမယ်။ဒီလိုတွေအင်အားစုတွေရှိမယ်။အတိုင်းတိုင်းရဆူဆူတဲ့မြန်မာနိုင်ငံပါတီတွေလည်းပါမယ်။ဒီနေ့လည်းနိုင်ငံခွဲရှိလေးပါမယ်။ဟောဆီယက်တွေလည်းပါပါမယ်နိ။ဆိုတော့ဟိုတကယ်တည်းကလေဟိုပေါင်းဆောင်ရနိုင်တော့အကောင်းဆုံးနိ။ကျွန်တော်နိုင်ငံလည်းဒီချိန်မှာကအဖက်ဖက်ခံနေရွေးနေတယ်နိ။ဒါအားနည်းနေတယ်။ ်အခုလည်းနိုင်ငံသားအရင်ကပြည်နေတဲ့ချိန်မှာသူ့ရဲ့ဒီတွင်းအမျိုးသားညီညွတ်ရေးကိုတိောက်နိုင်လာမှာပဲသူခံအားကောင်းအောင်လုပ်ရမှာပေါ့ဗျာကျော်အဲ့ဒါကိုဒီဆောက်နေကိုအရေးကြီးပါတယ်အဲ့ဒီအပိုင်းကဏ္ဍမှာတော့ကျွန်တော်ဖတ်ထားပြီးတော့ဟိုကိုင်းဆောင်ရတာတော့ကိုယ်ကဆောင်တာတော့ကောင်းလို့ရှိပါတယ်
ဒီနေ့မနက်ပိုင်း၈နာရီလောက်ကတော့ NLD ကိုယ်စားလှယ်အဖွဲ့နဲ့လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP တို့တွဲဆောင်ဆွေးနွေးခဲ့ကြပြီးလာဟုပါတီဘက်ကငင်းချမ်းရေးဒေသဖွံ့ဖြိုးရေးအုပ်ချုပ်ရေးနဲ့မြေယာကိစ္စတွေထည့်သွင်းဆွေးနွေးခဲ့ကြောင်းပါတီဥက္ကဋ္ဌဒေါ်အေးတီတာမြင့်ကပြောပါတယ်အခြားအရေးကြီးအချက်အနေနဲ့လာဟုအမျိုးသားတွေရဲ့လူလားချက်ကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ်
ကျမတို့ကလာဟု၃သိန်းတော်ရှိတယ်ပေါ့နော်။ကျန်ရှိပါစေ။ဒီကအလူကြီးရဲ့အများဆုံးလာဟုကပုံမှန်အုပ်ချုပ်ခွင့်ရဒေသလည်းမရဘူး။ဟိုဒီကောက်ပွဲမှာလည်းကျမတို့လွတ်လွတ်လပ်လပ်နဲ့ပြည်ုံခွင့်တွေပေါ့နော်။ဒါတွေကလည်းမရတဲ့ဖက်ဖက်မှာပြားရဲအများကြီးတော့ဒီဦးရင်များပြီးလဲလဲပေါ့နော်။ဒီတော့ဆွေးရှင်းမှလည်းကျမတို့ကမတက်နိုင်တဲ့အတွက်ပေါ့နော်။ကျမတို့လာဟုတိုင်းတိုင်းရောက်ဝင်ကြည့်ရအမြင်အစ်မပဲရှိတယ်ပေါ့နော်။ဒါကဒီဖြစ်ဖြစ်ဖြစ်ဖြစ်လာဖို့ပေါ့နော် energy အစိုးရအနေနဲ့ပေါ့နော်ခြေမီတစ်ခုကိုဖန်တီးပေးဖို့ပေါ့နော်ဒီဖြစ်ပါတယ်
ဒီကနေ့ NLD ကိုယ်စားလှယ်အဖွဲ့ဟာရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ဝါအမျိုးသားပါတီ WNP တို့နဲ့လည်းတီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရှမ်းပြည်နယ်မတိုင်ခင်တွားရောက်ခဲ့တဲ့ကြားပြည်နယ်မွန်ပြည်နယ်တွေမှာတော့တွေ့ဆုံဆွေးနွေးမဲ့နေရာအတွက်သဘောတူညီချက်မရတာကြောင့်ဆွေးနွေးမဲ့အစီအစဉ်တွေပြတ်ခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ကရင်ပြည်နယ်မှာနေကြာစောက်တာ BGF ဖွဲ့ကရရှိ90ကျော်နှုတ်ဆက်စာတင်လိုက်တဲ့အတွက်စီးရီးသိမ်းမှမှုတွေပေါ်ပေါက်လာမှာစိုးရိမ်နေချိန်မှာပဲတမတော်နဲ့နေကြာစောက်တာအစိမ့်မြေရရှိတွေဒီကနေ့တွေ့ဆုံဆွေးနွေးကြတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းရင်ပါကရင်တိုင်းဒေသနေကြာစောက်တာ BGF ခေါင်းဆောင်3ဦးကိုရလူကနေနှုတ်ထွက်ဖို့မြန်မာစစ်တပ်ကနေဖိအားပေးခဲ့ပြီးနောက်တပ်ဖွဲ့ခေါင်းဆောင်ဘုံမူကြီးစောချစ်သူအပါအဝင်အရာရှိ90ကျော်မနေ့ကပဲအရှိတောင်လိုင်းစစ်သည်တပ်ချုပ်ထံနှုတ်ဆက်စွာတင်ခဲ့တဲ့အတွက်ညှိနှိုင်းမှုဒီကနေ့ပဲဆွေးနွေးကြတာဖြစ်ပါတယ်။ BGF တပ်ဖွဲ့ကရရှိတွေနှုတ်ဆက်စွာတင်မဲ့ကိစ္စနဲ့ပတ်သက်ပြီးဌာနချုပ်ပြတဲ့မြန်ကြီးမှုမှာအမှတ်လေးစစ်စင်ရေးထူဝဲမှုလူပုချုပ်ကြီးအောင်စုအရှိတောင်တိုင်းစစ်သည်တပ်ချုပ်တိုင်းမှုဘုချုပ်ကူကူမှဦးဆောင်တဲ့အဖွဲ့ကလာရောက်တွေ့ဆုံခဲ့ပြီးနှုတ်ဆက်မဲ့စီစဉ်ကိုပြန်စဉ်းစားဖို့စိုက်တွန်းခဲ့တယ်လို့လည်း BGF ဖွဲ့ပြန်ကြားရေးရရှိဘုံမူနိုင်မောင်စောကပြောပါတယ်
ကျွန်တော်တို့ကတော့တော်တော်ပြတဲ့ဥစ္စာပေါ့ပြန်စင်္ကားပို့တာရှင်းပြတော့ပြန်စင်္ကားကျွန်တော်တို့လည်းပြောတော့
ဟုတ်ကဲ့ဒီ BGF ခေါင်းဆောင်၃ဦးနှုတ်ဆက်ခိုင်းတဲ့ကိစ္စကိုရောသမ္မတော်ကပါလီဆက်ဆွေးနွေးပါလဲခင်ဗျာ
တ
ဲ့တော့ဘာမှမပြောဘူးအဲ့ဒါမပြောလဲဘူးဒီမှာလည်းမပြောလဲဘူးလို့ယူဆတယ်။ဒီလဆန်းမှာပဲ BGF ခေါင်းဆောင်၃ဦးဖြစ်တဲ့ဘုံမူကြီးစောချစ်တူ၊ဘုံမူစောတင်ဝင်း၊ဘုံမူစောမုတ်တုံတို့ကိုရာထူးကနေနှုတ်ထွက်ဖို့သမ္မတော်က PRP ခတ်ရာကသိမ့်မှန်မှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။ PRP ခံရသူတွေထဲကဘုံမူစောမုတ်တုံကတော့ပြီးခဲ့တဲ့တစ်ပတ်ကပဲနှုတ်ဆက်စွာတင်ခဲ့ပါတယ်။ဆိုင်ပွဲမြို့နယ်ခြေဆိုင် BGF တပ်မှုတူကတော့ BGF ထိပ်တန်းခေါင်းဆောင်၃ဦးကိုနှုတ်ထွက်ခိုင်းတဲ့ကိစ္စကိုလက်မခံနိုင်ကြောင်းနဲ့ဖိအားပေးမှုတွေကြောင့်စည်ရေးသိမ်းမှမှုတွေပေါ်ပေါက်လာနေတယ်လို့လည်းသတိပေးပါရစေ
။ဆုတ်သွေးလာနေတာပေါ့။ငါတို့ကထွက်ရင်ကိုအကြီးတို့ကပဲပြန်နေမှာပေါ့။သူလည်းနဲ့သူ့လက်ထက်မှာပေါ့အဲ့ဒီလိုပဲသူတို့ကသူတို့နေမှာပေါ့အဲ့ဒီလိုမျိုးပေါ့။
ကရင်ပြည်နယ်ကကာစီနိုလောင်စာယုံတွေနဲ့ဥပဒေမဲ့လုပ်ရတွေကြီးစုနေတဲ့ဆိုပြီးတရင်းနေထွက်နေတဲ့ရွှေကုတ်ကူစီမံကိန်းမှာဒေသခံ BGF တပ်ဖွဲ့ဝင်တွေပါဝင်ပတ်တက်မှုတွေရှိနေတာကြောင့်နှုတ်သက်ဖို့ဖိအားပေးခံရတယ်လို့လည်းအများကယူဆထားကြပါတယ်။သမ္မတတရင်းမှာပြန်ကြားရေးဖွဲ့ဗိုလ်ချုပ်စုံမင်းထွန်းကတော့ဒီကနေ့နှစ်ဖက်တာတွေ့ဆုံမှုရလဒ်ကိုမသိသေးပေမဲ့စီးပွားရေးလုပ်ငန်းတွေမှာ BGF ခေါင်းဆောင်တွေပတ်သက်ဆက်နွယ်နေတာတွေရှိနေတဲ့အတွက်ညှိနှိုင်းနေကြောင်းပြောပါတယ်။
ကျွန်တော်တို့တွေ့ဆုံကြတာရှိတယ်။ဒီနေ့ရလာကတော့ကျွန်တော်လည်းမသိဘူး။ကျွန်တော်တို့လည်းဟိုညိုင်းထောင်ရလေးရရှိပါတယ်။ဒီရက်အခွဲဆိုတာလည်းဒီဒီကနေတော့ကြာပြန်ပြီးပြောင်းလာတယ်။အတေယုံအခွဲစီးကြားတော့တာပြန်ဆက်လိုက်တဲ့နေရာမှာကျွန်တော်တို့အနေနဲ့ကတော့ဒီရက်တပ်ဖွဲ့ဝင်တွေစားတော့နေထိုင်ပြီးအနေဖာတမလောကနေဆောင်ရွက်ပြီးတယ်။ဒီရက်ဖွဲ့ရဲ့အတေနေရာတွေမှာလည်းအဖောက်လေးကစားတမလောရဲ့တိုင်းတပ်ဖွဲ့ရဲ့အဖောက်လေးကနေဆောက်လို့နေဆိုင်ခဲ့တယ်။တို့ဒီရုံလက်နက်ကိုင်းအခွင့်အရေးနဲ့ညှက်တိကြရတယ်။အခုချိန်မှာတော့ရမွန်စီဝါရီလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကောင်းဆောင်အချို့ရှိတယ်။ဒါနဲ့ပတ်သက်သူတို့ကိုဒီစီဝါရီလုပ်ငန်းတွေလှုပ်ဆောင်ပြီးဒီခေါင်းနဲ့လှုပ်ဆောင်တာဒီလမ်းလမ်းကြောင်ဒီလမ်းလမ်းမှုတွေအတွက်ကျွန်တော်တို့လှုပ်ဆောင်ဖို့အတွက်တာမီးရခြင်းဖြစ်တယ်။
မြန်မာအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလှုပ်လာချိန်မှာပဲထိုင်းနိုင်ငံနဲ့နယ်စပ်ကရင်ပြည်နယ်ထဲမှာတရုတ်ရင်းနှီးမြှုပ်နှံသူတွေကအမေရိကန်ဒေါ်လာ15ဘီလီယံအကုန်ကျခံတည်ဆောက်နေတဲ့ရှီကုတ်ကူမြို့သစ်စီမံကိန်းဟာတရုတ်နိုင်ငံကအကောင့်သဲဖော်နေတဲ့ BRI ကဗတ်လန်စီမံကိန်းနဲ့ပတ်သက်မှုမရှိကြောင်းပြီးကြတဲ့နှစ်မှာပဲတရုတ်နိုင်ငံကပြောဆိုထားပါတယ်တရုတ်နိုင်ငံအနေနဲ့နိုင်ငံရခြားကလောင်စာလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံတာတွေခွင့်မပြုသလိုတရုတ်နိုင်ငံသားတွေလောင်စာယူလုပ်ငန်းတွေလှုပ်ကင်တာကိုခွင့်ပြုမထားကြောင်းလဲရန်ကုန်မြို့ကတရုတ်တန်ယုံကနေကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။ Fedoria မဖြစ်လူသိများခဲ့တဲ့အရွယ်မရောက်သေးသူမိန်းကလေးငယ်တူအရမပြုခြင်းခံရမှုမှာတနင်္လာရှိသူဖြစ်မာရင်ဖန်စီခံခဲ့ရတဲ့ကောင်ကြီးဟာရဲတပ်ဖွဲ့တန်ကနင့်နာကြီးရဖို့တရားရုံးမှာရင်ဆိုင်မဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါနေပြည်တော်ကပုပ္ပလိကစာတင်ကြောင်းမှာအရမပြုခြင်းမှုအတွက်တနင်္လာရှိသူဖြစ်ရဲတပ်ဖွဲ့က6လလောက်ဖန်စီချုပ်နှောင်တာခံခဲ့ရတဲ့ကောင်ကြီးဟာနင့်နာကြီးတင်း9000ရလူမှုနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အကြီးအကဲကိုတကိနခိုင်တရားရုံးမှာတရားစွဲဆိုထားတာဖြစ်ပါတယ်ဒီကနေ့ဒုတိယရုံချင်းရမှာတော့ရဲချုပ်ကိုစားရဲတပ်ဖွဲ့ဥပဒေဌာနကဒုတိယရဲမှူးကြီးဝင်းမြင့်လာရောက်ခဲ့ပြီးတရားရုံးဖြန့်ပြေးအရာရှိရှေ့မောင်မှာနှိမ့်နိုင်မှုမင်းမြန်ခဲ့ပေမဲ့နှစ်ဖက်စလုံးကအမှုကိုရင်ဆိုင်ဖို့ဆုံးဖြတ်ခဲ့ကြတာလို့လည်းတေလူဖြစ်သူကိုအောင်ကြီးရဲ့အကျိုးဆောင်ရှင်နေဦးခင်မောင်ကြီးကပြောပါတယ
်ဖြန့်ပြေးအရာရှိတဲ့အခါမှာရှိပါတယ်ဒီမှာမဟုတ်ပါဘူးအဲ့တော့အဲဖြန့်ပြေးအရာရှိရှိကိုတွားပြီးတော့နှစ်ဖက်ဒီလူနဲ့တရားကြိုင်ပေါ့ဗျာနော်စီစားချင်းချင်းနဲ့ဘုကပြန်ပြီးဆောင်ခမခမိတဲ့အခါကျဒီနှစ်ပတ်စလုံးကပြန်ပြီးဘုသဘောထားမရှိဘူးကွာစီစားဘုသဘောထားမရှိဘူးဆိုတော့သဘောထားပြည့်တဲ့အတွက်ကြောင့်အယုံကပြန်ခေါ်ပြီးတော့ယုံကပဲယုံရင်ထပ်ပြေးလိုက်ပါလေ
တရားလိုဖြစ်တဲ့ကောင်ကြီးကတော့အမှုကိုအဆုံးထိသွားမှဖြစ်ပြီးတော့အခုလိုတရားဆွဲဆိုတာဟာငွေကြီးကြောင့်မဟုတ်ပဲဂုံတိတ်ကအတွက်တရားဆွဲဆိုတာလို့လဲဒီကနေ့တရားခွင်ကိုလာရောက်ရမှာသတင်းမီဒီယာတွေကပြောပါတယ်
ကျွန်တော်တို့ကျွန်တော်ကမညင်နိုင်ခြင်းမညင်နိုင်ခြင်းဆိုတာဒီကျွန်တော်အဆုံးထိပဲသွားကျင်တာပေါ့နော်အဲ့လိုမျိုးကြောင့်ဒီကငွေကြေးကြောင့်မဟုတ်ဘူးပေါ့ကျွန်တော်ပြောကျင်တာအများကြီးပဲပေါ့ကျွန်တော်ကိုကျင်တရားကြောင့်ခေါင်းထဲကကျွန်တော်မိသားစုတောင်းပါတရားအားလုံးပေါ့တရားလုံးချုပ်ပြီးတော့တရားဆွဲတာပေါ့ငွေကြေးကြောင့်အဓိကမဟုတ်ပေါ့
ကောင်ကြီးဟာနေပြည်တော်တပြည်ကုန်းရက်ကဝက်စတန်ဟေးမူကျိုးကျောင်းမှာအသက်3နှစ်အရွယ်ကျောင်းသူလေးအရမပြုခြင်းခံရမှုမှာမတင်ကားသူဖြစ်ဆွဆွဲခံရပြီးအမှုရင်ဆိုင်ခဲ့ရပေမဲ့တရားရုံးကစစ်ဆေးမေးမြန်းပြီးတရားရှင်ပြန်လွှတ်ပေးခဲ့တာပါမတင်ကားသူဖြစ်မာရင်ဖန်ဆီးခံခဲ့ရတဲ့အတွက်နောက်ပိုင်းမှာကောင်ကြီးကနင့်နာကြီးရလိုမှုနဲ့ရဲတပ်ဖွဲ့အကြီးအကဲကိုတရားဆွဲဆိုခဲ့ရမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာပဲတရားရုံးကအမှုကိုလက်ခံခဲ့တာဖြစ်ပါတယ်အမှုကတော့ရပ်ပေါင်း940အတွင်းအပီးစစ်စီရမယ်အမှုဖြစ်တရားရုံးကသတ်မှတ်ထားပြီးနောက်တစ်ရင်ယုံချင်းရက်ကတော့6လဖေဖော်ဝါရီ17ရက်နေ့မှာပြန်လည်ချိန်ဆထားပါတယ်ခင်ဗျာကျွန်တော်ထောင်းခံပါ VOE အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်အမေရိကန်သမ္မတဒိုနယ်ထရမ့်ကိုထောက်ခံသူလူအုပ်ကြီးလွှတ်တော်ရဲသွေးထွက်တန်ယိုဖြစ်တဲ့အထိဝင်ရောက်စီးနင်းတဲ့လောရကိုထောက်ခံသူ27ရာခိုင်နှုန်းရှိကြောင်း CBS ရုပ်သံဌာနနဲ့ YouGov သုတေသနအဖွဲ့ကနောက်ဆုံးကောက်ယူထားတဲ့လူမှုစစ်တမ်းမှာတွေ့ရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာမှာကျင်းပတဲ့သမ္မတရွေးကောက်ပွဲမှာမဲမတမမှုရှိတယ်ဆိုပြီးအမေရိကန်အတော်များများကလည်းယုံကြည်နေတာပါ။ဒီလိုအခြေအနေအောက်မှာပဲသမ္မတအာနာလွှဲပြောင်းရေးကိုလည်းလုပ်နေကြပါတယ်။ Pestivida Kusora တင်ပြပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားပါမယ်။သမ္မတဒိုနယ်ထရမ့်ကိုထောက်ခံသူတွေဇန်နဝါရီလ6ရက်နေ့ကလွှတ်တော်ရဲချိုးဖြဲဝင်ရောက်တဲ့မြင်ကွင်းတွေဟာအမေရိကန်ပြည်သူအတော်များများကိုထိတ်လန့်သုံးလုပ်စေခဲ့တယ်လို့တီးလို့ရကိုပြည်သူအများစုကပြင်းပြင်းထန်ထန်ပြစ်တင်ရှုံချတာကိုလူလူသဘောထားစစ်တမ်းအတော်များများမှတွေ့ရပါတယ် Republican Party ဝင် Jenny Shahab ကအခုလိုပြောပါတယ
် When I woke up this morning
ဒီလိုတွေကြောင့်ဒါအမေရိကန်သမိုင်းမှာအမောင်မိုင်ဆုံးနေဖြစ်သွားပြီဆိုပြီး CNN မှာပြောတာကိုမနက်အိယာထားတော့ကြားလိုက်ရတဲ့အချိန်ရွှန်ရှာဆက်ဆုံးမိပါတယ
် CBS နဲ့ YouGov ကကောက်ယူထားတဲ့လူလူသဘောထားစစ်တမ်းမှာတော့လွှတ်တော်ကိုဝင်ပြီးတော့အစီအစဉ်နဲ့ဒီလိုရက်ကို Republican Party ဝင်27ရာခိုင်နှုန်းထောက်ခံကြတာတွေ့ရပါတယ်နွေမှာရွေးကောက်ပွဲမှာမဲမသမားမှုရှိတယ်ဆိုတာဘလို့တက်သေးအထောက်ထားမှမရှိပေမဲ့လည်း News Our Marys လူလူစစ်တမ်းမှာတော့ American ပြည်သူ35ရာခိုင်နှုန်းကရွေးကောက်ပွဲရလာတွေကိုယုံကြည်မှုမရှိဘူးလို့ပြောပါတယ် Democracy Color အဖွဲ့ထူထောင်သူ Steve Phillip ကအခုလိုပြောပါတယ်
It's the big lie. If you say it over and over and over enough, then people start
အဲ့ဒါတွေကတကယ်အလေအညာတွေပါမဲမသမားမှုတွေရှိတယ်ဆိုတော့ကိုပဲအချင်းချင်းဖန်ဖန်ပြောနေတော့လူတွေကဒါကိုအမှန်မဲဆိုပြီးစပြီးယုံကြည်လာပါတယ်ဒါကလည်းသမရကိုယ်တိုင်ရောအဲ့ဒီပြောဆိုမှုတွေအထမြောက်အောင်လုပ်ပြီးတဲ့လွတ်တော်အမတ်တွေရောကြောင့်ဖြစ်ပါတယ်
။ဒီလိုအလားတူဖြစ်ရမျိုးထပ်ပြီးတော့ပေါပေါလာမှာကိုဆိုရင်လည်းအတွဲဇန်နဝါရီလ20ရက်နေ့မှာသမရအဖြစ်ဂျန်တစ္ဆာချိန်ဆိုမဲ့ရွေးကောက်ခံသမရဂျိုးဘရန်ကိုအကာအကွယ်ပေးဖို့ပြည်내ဆောင်ကနိုင်ငံတော်ကာကွယ်ရေးအရန်တပ်ဖွဲ့ဝင်ပေါင်းတထောင်ခွဲထိဝါရှင်တန်ကိုရောက်ရှိနေပါပြီ။အောက်လွှတ်တော်ကလည်းဒီလိုအကြမ်းဖက်မှုတွေပေါပေါလာအောင်လှုံ့ဆော်မှုနဲ့သမရထရမ့်ကိုအရေးယူဖို့ဇန်နဝါရီလ23ရက်နေ့မှာမဲခွဲအတီးပြလိုက်ပါတယ်။မစ္စတာထရမ့်ရဲ့သမရသက်တမ်းကုံဆုံးခံနေမှာတိုင်းပြည်ကလည်းစေဝံကွဲပြားနေတာပါဒီအခြေအနေဟာအမေရိကန်ပြည်ထောင်စုစတင်တည်ထောင်ခဲ့တဲ့အချိန်နဲ့ပြည်တွင်းစစ်ပွဲကာလလိုအခြေအနေမျိုးဖြစ်တယ်လို့ပညာရှင်အတော်များများကအနိုင်ရှင်ပြောဆိုကြပါတယ်ဒါပေမဲ့ဒီနေရာမှာအရေးကြီးတဲ့ခြားနားချက်တစ်ခုရှိပါတယ် Vanderbilt တက္ကသိုလ်မှာနိုင်ငံရေးနဲ့ကုလူဆက်ဆံရေးဘာသာရပ်တင်ကြားပေးနေတဲ့ Vanessa Basley ကအခုလိုသုံးသပ်ပါတယ်
Both of those time periods who counted as a citizen was almost exclusively just a white man, right?
So ဒီကာလကတော့လူပြူတွေလောက်ကိုပဲအမေရိကန်ပြည်သူပြည်သားတွေအဖြစ်ထည့်ပြီးတော့ရည်တွက်တာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ဆိုတာဘယ်သူလဲဆိုတာနဲ့အဲ့ဒီသတ်မှတ်ချက်တွေအချိန်နဲ့အမျှဘယ်လိုပြောင်းလဲလာသလဲဆိုတာစဉ်းစားရပါလိမ့်မယ်။ဒီလိုကာလမျိုးမှာအပြောင်းလဲတွေကိုနေရာတကျဖြစ်သွားအောင်သမိုင်းဖြစ်ရတွေကကျမတို့ကိုလမ်းညွှန်ပေးတယ်ဆိုတာမှန်ပါတယ်။သမရတူမှာရှိရမယ့်အရေးအချင်းတွေထဲမှာသူယူထားတဲ့ယာရူရဲ့ဩဇာကြီးမားပုံကိုသဘောပေါက်ဖို့နောက်သမရဆိုတာအမေရိကန်ပြည်သူအားလုံးအတွက်ယက်တီပေးနေတဲ့သူဖြစ်တယ်ဆိုတာပါရှင်းရှင်းလင်းလင်းသဘောပေါက်ထားဖို့လိုပါတယ်
။မစ္စတာဘိုင်ဒန်ကလည်းမဲဆွယ်စည်းရုံးပွဲတွေမှာပြောဆိုခဲ့တဲ့အတိုင်းနိုင်ငံစီလုံးညီညွတ်မှုရှိရေးဆက်ပြီးတော့ပြောဆိုနေတာပါ။အခုလိုစိတ်ဝမ်းကွဲပြားပြီးတော့စိတ်ဆိုးသောသားထွက်နေကြတဲ့တိုင်းပြည်ကိုအုပ်ချုပ်တဲ့နေရာမှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့မစ္စတာဘိုင်ဒန်ရင်ဆိုင်ရပါလိမ့်မယ်။Steve Phillip ကပဲအခုလိုဆက်ပြောပါတယ
် It's very similar moment to post civil war. We had major struggles and battles.
ဒီရင်းစစ်လွန်ကာလကအဖြစ်မျိုးနဲ့အခုအချိန်တွေကတိတ်ပြီးတူပါတယ်။ဒီတိုင်းပြည်မှာစစ်ပွဲတွေကြောင့်ကြီးမားတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားခဲ့ရတာပါ။အဲဒီကာလတုန်းကပြန်လည်တည်ဆောက်ရေးလုပ်ခဲ့တဲ့လူမျိုးအခုချိန်မှာလည်းလူမျိုးပေါင်းစုံပါဝင်တဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးကိုကျွန်တော်တို့စူးစမ်းလုပ်ကင်ကြရမှာဖြစ်ပါတယ်။ဒါမှမဟုတ်ဒီတိုင်းပြည်တွေကအကြီးကျယ်ပေါ်ပေါက်နေတဲ့မညီမျှမှုတွေနဲ့တရားမျှတမှုမရှိတဲ့ကိစ္စတွေကိုနှိမ့်နိုင်ပြီးအပြေရှာတာမျိုးမလုပ်ဘဲဒီအတိုင်းဆက်ပြီးဖုံးကွယ်ထားမလားဆိုတာစဉ်းစားဖို့လိုပါတယ်
။အခုလိုတိုင်မြေတွင်စိတ်ဝမ်းကွဲပြားမှုတွေပေါ်ပေါက်နေချိန်မှာဝါရှင်တန်မှာတော့ဇန်နဝါရီလ20ရက်နေ့မှာကျင်းပမဲ့သမရကျန်းသစ္စာကျင်းစုပွဲအတွဲကြိုတင်ပြည်စည်းမှုတွေကိုဆက်ပြီးလုပ်ကိုင်နေကြတာလည်းဖြစ်ပါတယ်။ကျွန်မနန်းလောင်ပါ
။ VOA American တရက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကမ္ဘောဒီးယားနိုင်ငံကိုတသွေးတသန်တမိတ်စနစ်နဲ့အုပ်ချုပ်လာခဲ့တာနှစ်ပေါင်း40နီးပါးကြာမြင့်ချိန်မှာတော့ဝန်ကြီးချုပ်ဟွန်ဆန်ကယာရုကနေအနားယူရေးမဟာဗျူဟာချမှတ်လာပြီးဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကကမ္ဘောဒီးယားသမိုင်းမှာမှန်ကန်တဲ့ခေါင်းဆောင်တူအဖြစ်သူ့ကိုပြည်သူတွေအမတ်ရစေဖို့နဲ့ငြိမ်းချမ်းပြည်တည်ငြိမ်တဲ့အာဏာလွှဲပြောင်းမှုဖြစ်ပေါ်စေရေးအစီအစဉ်တွေကိုအကွက်ကြကြရေးဆွဲလာနေပြီးဖြစ်ပါတယ်။ VOA ကမ္ဘောဒီးယားဌာနရဲ့သတင်းပိပိုချက်ကိုကျွန်တော်ရဲမတွန်တင်ပြပေးပါမယ်။နှစ်ပေါင်း36နှစ်ကြာကမ္ဘာတက်တန်အရှိကြာဆုံးဝန်ကြီးချုပ်တာဝန်ယူထားသူဟွန်ဆန်ကငြိမ်းချမ်းရေးဖြစ်စဉ်တွေတွေ့တဲ့တန်ယူအာဏာသိမ်းမှုတွေနဲ့မပြည့်မစုံတဲ့ရွေးကောက်ပွဲတွေကိုကိုယ်တိုင်ကြည့်ကြက်ကြုံတွေ့ခဲ့ရသူဖြစ်ပါတယ်။နိုင်ငံရဲ့စီးပွားရေးတိုးတက်မှုနဲ့ပြည်ဆန်းခရမ်းပြိုဒီမိုကရေစီစနစ်ကိုလည်းခံစားခဲ့ရသလိုနောက်ဆုံးမှာတော့တသွေးတသန်တမိတ်တပါတီစနစ်နဲ့ပဲတိုင်းပြည်ကိုပြန်လည်အုပ်ချုပ်ခဲ့သူဖြစ်ပါတယ်။အခုတော့ဝန်ကြီးချုပ်ဟွန်ဆန်ကအသက်88နှစ်ပြည့်မဲ့အချိန်2030ပြည့်နှစ်မှာတာဝန်ကအနားယူမယ်လို့ပြောပါတယ်။ဒါပေမဲ့အနားယူပြီးတဲ့နောက်မှာလည်းနောက်ွယ်ကနေကြိုးကင်နိုင်ပြီးသူရဲ့သမိုင်းမွေကိုစက္ကန့်တိုင်းမဲ့အစိုးရကိုဖန်တီးလိုက်မယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။ အနာယာကမ္ဘောဒီးယားပြည်သူ့ပါတီ CPP ရဲ့ပြောခွင့်ရဆုတ်အိမ်ဆန်ကတော့တနိုင်ငံလုံးအနေနဲ့ရော CPP ပါတီအတွက်မှပါအာဏာလွှတ်ပြောင်းရေးတည်ငြိမ်တဲ့ပတ်ဝန်းကျင်ရှိဖို့လိုအပ်တယ်လို့ပြောပါတယ
်။အတ်မင်ကပတ်ခါဖလာပဒိုကရာဗီကာဒံနောမ်ဒါရင်မောမ်របស់ကနဘာစီစွန်ကမ္ဘောဒ
ီး CPP ပါတီရဲ့ပိုပြီးအလန့်ကျဲပြီးမြန်မြန်နဲ့ကင်ကြွယ်တင်းချက်မှုကလွယ်လို့တခြားဘာကိုမှခင်ဗျားတို့တွေ့ရမှာမဟုတ်ပါဘူး။ဒါမဲ့စနစ်တွေမကဘူးမြို့သားနိုင်ငံရေးငင်းငင်းရေးတည်ငြိမ်ရေးနဲ့ပြည်သူတွေဟန်ညင်ညင်ရှိတာကိုဘယ်သူမှမနှောက်ယှက်နိုင်တဲ့နှစ်ပေါင်း20 30လောက်ထိတွေ့ရမှာပါ
အဲ့ဒီလိုဖြစ်အောင်ပဲဝန်ကြီးချုပ်ဟန်ဆန်ကအတိုက်အခံတွေမရှိသလောက်နှီးပါဖြစ်အောင်နှိမ့်နေနေတာကိုလည်းတွေ့ကြရရပါတယ်2018ခုနှစ်အထွေထွေရွေးကောက်ပွဲမတိုင်ခင်လေးမှာပဲသူနဲ့သူ့ရဲ့ပါတီကိုချိန်ချောက်နိုင်ခြင်းရှိတဲ့ကမ္ဘောဒီးယားမျိုးသားကက်ဒီရဲ့ပါတီ CNRP ကိုဖိအားပေးဖျက်သိမ်းပစ်ခဲ့ပါတယ်အဲ့ဒီ2018ခုနှစ်ရွေးကောက်ပွဲမှာသူ့ရဲ့ CPP ပါတီကမျိုးသားလွတ်တော်ကရှိသမျှအမှတ်နေရာတိုင်းကိုအနိုင်ရရှိခဲ့ပါတယ်အတိုက်ခံတွေကိုမယံမနာအရှိန်မြင့်တဲ့နေနေနေတာတွေကိုလာမယ့်အာဏာလွတ်ပြောင်းမဲ့နှစ်တွေမှာလည်းထွေးနေကြရလိမ့်ဦးမယ်လို့သုံးသပ်သူတွေကပြောပါတယ်။လောလောဆယ်မှာပဲအတိုက်ခံနိုင်ငံရေးသမား60ကျော်ထုံကြနေတယ်လို့ရတဲ့ချီတဲ့လူတွေကလည်းအတိုက်ခံတွေနဲ့အဆက်အသွယ်ရှိတာကြောင့်ဖိနစ်ခံနေကြရတယ်လို့လူခွေရေးစောင့်ကြည့်မှုအဖွဲ့ HRW ကပြောပါတယ်။အတိုက်ခံတွေအဖမ်းခံရင်ခံရမခံရရင်ပြပကိုထွက်ပြေးကြရပါတယ်။အနာယူဖို့ဗျူဟာချနေတဲ့ဟွန်ဆန်ရဲ့ရှေ့ရေးလုံခြုံမှုကအရေးကြီးတဲ့အချက်ဖြစ်တယ်လို့ CPP ရဲ့ပြောခွင့်ရဆုတ်အိုက်ဆန်ကပြောပါတယ
်။မန်မန်ត្រឹមតែសុវត្ថិភាពក្នុងក្រុមគ្រួសាររបស់សំណាយទេជាអ
តិថិជន។ဒါကသူ့မိသားစုရဲ့ဘေးကင်းလုံခြုံရေးအတွက်တင်တာမကပါဘူး။ကမ္ဘောဒီးယားတနင်္ဂနွေလုံလုံခြုံရေးအတွက်လည်းဖြစ်ပါတယ
်
။ဒါကိုသူကဥစားပိတ်လှုပ်ဆောင်နေပါတယ်။သူ့မိသားစုတာယာဝါပြောရေးအပါအဝင်တနင်္ဂနွေလုံဟန်ချက်ညီညီဖို့လည်းလိုအပ်ပါတယ
်။ဟွန်ဆန်က2030ပြည့်နှစ်မှာအနာယူမှာမို့အချိန်တော့တဲ့ကိုနေကြံရှိနေပါသေးတယ်။အဒီနောက်မှာတော့တာအကြီးဆုံးဒုတိယဗိုလ်ချုပ်ဂျီဟွန်မန်နက်ကသူ့ကိုဆက်ကံမယ်လို့ဟွန်ဆန်ကပြောနေပါတယ်။ဟွန်ဆန်အနားယူတဲ့အချိန်မှာတော့သူ့ကောင်းဆောင်မှုအပေါ်လူတွေရဲ့သဘောထားအမြင်ကကွဲပြားနေလိမ့်မယ်လို့လည်းလေ့လာသူတွေကပြောပါတယ်။ဟွန်ဆန်အနေနဲ့ကတော့လူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်ခဲ့တဲ့ခမာဒီအစိုးရကိုဖြုတ်ချခဲ့တဲ့ကောင်းဆောင်တစ်ယောက်ဖြစ်ရောရင်းရင်းကြံကြံနဲ့အာဏာလွှဲပြောင်းအောင်လုပ်နိုင်ခဲ့သူတစ်ယောက်အနေနဲ့ပါအမှတ်ရစေချင်မှဖြစ်တယ်လို့လည်းသုံးသပ်ကြပါရခင်ဗျာ။ကျွန်တော်ရဲမထမ
ဗီအိုအမေရိကန်အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
လာပါရှင်အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်မျိုးတွေကတင်ဆက်ပေးပါမယ်ပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့ကရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာရွေးကောက်ပွဲမဲဆွယ်စည်းရုံးနေတဲ့အချိန်ရခိုင်နယ်နက်ခိုင်အဖွဲ့ AA ရဲ့ဖမ်းဆီးခေါ်ဆောင်တာခံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတောင်ကုန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်လောင်း3ဦးဇန်နဝါရီလ1ရက်နေ့ကပြန်လည်လာခဲ့ပါတယ်တလကြော်ကြာလောက် AA ဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းတာကိုခံခဲ့ရပြီးပြန်လည်လွတ်မြောက်လာတဲ့တိုင်အောင်အခုချိန်ထိသူတို့ဘာကြောင့်ဖမ်းဆီးခံရတယ်ဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့ပြန်လည်လွတ်မြောက်လာတဲ့တောင်ကုန်းမြို့နယ်ပြည်သူ့လွတ်တော်အမတ်မန်နီနီမေမင်းကပြောပါတယ်မန်နီနီမေမင်းရဲ့အထွေထွေချုပ်ကိုမေးမြန်းပြီးဒီသတင်းတန်မျိုးလေးခဏမှတင်ဆက်ချားပါရစေရှင
်အမကတမလို့လည်းတွေးတာပေါ့နော်အမေဒီကိုပိုကြလေဒီမနိုင်ကြည့်လို့လောက်တာလားပေါ့နော်ဒီမျိုးတော့တွေးတယ်ဒါပေမဲ့ကိုရောက်တဲ့အချိန်မှာကျမတို့ကအဲနောက်ဆုံးကျမတို့နေရတဲ့နေရာကိုရောက်တဲ့အချိန်မှာအဲ့ဒီကတောင်ကြီးတဲ့ပုံပေါ်တဲ့ကပြောတယ်နိုင်ငံရေးလိုအပ်ချက်အရာကျမတို့ကိုခေါ်လိုက်ရတာပါဆိုပြောတယ်အာဒီမဲကျမတို့ပြန်လုပ်တဲ့အချိန်မှာကြပြန်တော့လေကျမတို့ကိုဒီမှာတကယ်ဆိုလို့ရှိရင်လွှဲချင်းလွှဲရင်သူ့အောင်လွှဲရမှာပေါ့ဒါပေမဲ့တက်မတော်ကိုလွှဲတယ်ဆိုတဲ့ဟာမှာကျမတို့လည်းနည်းနည်းစဉ်းစားခဲ့တယ်ဘာကြောင့်မကြောင်ဆန်းလဲဆိုတဲ့ဟာကိုတော့စဉ်းစားလို့မရဘူးအဲ့တော့အပြင်ကိုရောက်လဲရောက်လာတော့ပိုးတော်စဉ်းစားလို့ဖြစ်မှာသူတို့ဖန်တော်ကရွယ်ချက်တမျိုးပြီးတော့မှမချင်းကြီးကြောင်းသွားတာလားဘယ်လိုလဲကျမတို့အခုတစ်ခါတော့စဉ်းစားခက်သွားတယ်
ဆိုတော့အခုပြန်လွတ်လာတဲ့အချိန်အောင်ကိုဘာကြောင့်ဖမ်းတယ်လဲဆိုတာမသိရသေးတဲ့သဘောဖြစ်နေတာပေါ့နော်အဲ့ဒီအချိန်တုန်းကရောဒီရွေးကောက်ပွဲအတွက်မဲဆွယ်နေတဲ့အချိန်မှာဒီလိုမျိုးကြုံရလိမ့်မယ်လို့တွေးမိခဲ့ဘူးလား
ဒီကဘောမတန်ရှင်ကာလာတုံးကတခုခုတော့ဖြစ်လာမယ်လို့တော့မှန်းစတော့ကျွန်တော်အကောင်းဆုံးကိုလည်းပြေးထားတယ်အသေးဆုံးကိုလည်းပြေးထားတယ်ဒါကြောင့်လို့ဆိုကျွန်တော်တို့လေခံပြင်းရဲ့ငင်းချမ်းမှုတွေကြောင့်ပေါ့နော်ဒီမျိုးစုံကိုပြေးထားတယ်ဒါပေမဲ့ဒီရောက်ရှိရှိလို့လည်းမဖြစ်ဘူးဒါကြောင့်ကျွန်တော်တို့ကမင်းကလေးတွေလည်းဖြစ်တယ်ပေါ့နော်ငါတို့ဒီလိုမျိုးတော့မလုံလောက်ပါဘူးဆိုတဲ့အားဖြင့်ကျွန်တော်တို့ကဒေယုံစီစီနဲ့ကိုအဲ့လိုမျိုးပြေးထားတာရှိတယ်အဲ့တော့ခုလိုမျိုးဖြစ်လာတာတော့လေကျွန်တော်တို့ကဘယ်လိုလဲဖြစ်ဖြစ်အစပိုင်းမှာတော့အဆုံးပြေးသေးတယ်ဒီလိုမျိုးလေဟိုရောက်တဲ့ချိန်မှာခုနကကျွန်မပြောခဲ့တဲ့အတိုင်းနဲ့နိုင်ငံရေးလိုချင်ရခေါ်တယ်ဆိုတော့ order ပြင်ပြင်ပြင်ရမယ်လို့ပြောတဲ့အခါကျတော့ဒီလိုလုံးချပြီးတော့ပဲဒီလိုမျိုးကိုပဲဒီကျမကြီးကောင်းပဲလို့ပဲဒီကြည့်ရပေါ့အဲ့
တော့ဖန်ဆီးခင်ရတဲ့အချိန်မှာရောကို့ဘောမှာရိုင်းရိုင်းပြပြဆက်ဆန်တာပဲပြပြဒီနှိမ့်ဆက်ညှဉ်းပန်းတာမျိုးတော့ကြုံရတာရှိလား
စာပိုင်းဒီခေါ်တဲ့ခါကျတော့သူတို့ကပါလဲဆိုကျွန်တော်တို့လက်ကိုလာဆွဲပြီးတော့ကျေးနဲ့တူတယ်ပေါ့နော်ကျွန်တော်တို့ကလည်းအဲ့ဒီကျေးနဲ့တူတယ်လို့လည်းလက်ချက်နဲ့လို့လိုက်နေလို့ဆိုတော့မဟုတ်ဘူးကျွန်တော်တို့ကအချင်းရမယ့်ပါတိကညာဖြစ်တယ်လို့ဆိုပြီးတော့ကျိုးနဲ့အဲ့လိုတွေ့တယ်ကျဲသွားတယ်ကျဲသွားတော့အဲ့ဒီပထမရောက်တဲ့ညာပါတော့အဲ့ဒီအပတ်ကလေးတွေကမိသားစုတွေစီဆဲချုံဆိုတဲ့ဒီ NLD နဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေဖြစ်ကြပါယူကြပါပြောတာတော့နည်းနည်းပါးပါးရှိတယ်နောက်ကျတော့သူတို့ကျွန်တော်တို့ကလည်းမင်းကြီးကိုပိတ်ထားတော့မမြင်ရအောင်လိုက်ခဲတရားကဟန့်လိုက်တယ်ဟန့်လိုက်တဲ့ခါကျတော့သူတို့ပြန်ပိတ်သွားရတယ်ကောင်းလေးတွေ
โอเคနှစ်လကျော်ကာလမှာရောဒီနေ့စဉ်ဘယ်ရောက်လို့ရောက်နေမှမသိတဲ့အခြေအနေတခုမှာမိသားစုနဲ့လည်းအဆက်အသွယ်မရဘူးလို့ထင်တယ်အဲ့တော့ဘယ်လိုစိတ်ထားပြီးတော့နေ့စဉ်ဖြတ်သန်းနေလဲ
အော်ဒီနေ့ဆိုကျွန်မနဲ့အတူပါသွားတယ်မိသားစုကိုကျွန်လည်းနောင်းပါလေကျွန်မနဲ့အတူပြင်နေရတဲ့အခါကျွန်မတို့ဖိတ်လို့လည်းဖြစ်ပြန်တဲ့အခါကျတော့ကျွန်တော်တို့ပြန်ကိုပြောအားပေးကြတယ်ပေါ့ကျွန်တော်အဲ့မှာနေခဲ့ရတဲ့နေရာကလည်းသူတို့ဒီတက်တော်ကအချစ်မေမျိုးသမီးတွေဖြစ်တဲ့အခါကျတော့သူတို့တော့နေနိုင်သေးတာပဲငါတို့သူတို့လည်းရှိလာတယ်ဆိုတဲ့အကြည့်မျိုးပေါ့နော်နောက်တစ်ချက်ကကျမတို့ရောက်တဲ့အချိန်မှာသူတို့စာအုပ်တွေမှာပေးတယ်ဆိုရင်သူတို့ဘယ်လိုမှလည်းမသိဘူးနော်စာအုပ်တွေဝယ်ပြီးတယ်ဝယ်ပြီးတဲ့အခါကျမတို့အဲစာအုပ်တွေဖတ်တာပေါ့တမီကုန်းမတမီကုန်းမနေ့တိုင်းနေ့တိုင်းစာအုပ်ဖတ်တယ်လမ်းလျှောက်တယ်အဲ့လိုမျိုးပေါ့နော်ဆက်ခါခါကြတော့လည်းအဲ့လိုမျိုးအတွေ့အကြုံရောက်တာပေါ့ဘာလို့အပြေမှာကမိသားစုကိုအလကလေးငယ်ငယ်လေးရှိတဲ့ခါကြတော့အဲ့ဒီကိုတို့ရောဂါတွေကလည်းဆိုးနေတယ်ဆိုတဲ့ဟာမျိုးတွေကိုသူတို့တွေရဲ့ဖြစ်ဖြစ်ပြောနေတဲ့ဟာတွေမှာကြားရတာပေါ့နော်အဲ့ဒီဟာကိုစိတ်တူဖြစ်တယ်ပေါ့ကလေးကိုတတိယတဲ့ခါကြတော့တခါတခါမိခင်သိနေတော့အဲ့လိုမျိုးစိတ်မကောင်းနေဖြစ်တာပေါ့တော့လည်းပြန်ချောက်ပတ်လိုက်ရတယ်အဲ့လိုမျိုးပဲမချောက်ရင်ကိုယ့်ကိုယ်ကိုယ်ပဲဒုက္ခပေးရရမှာလေဘာလို့လဲဆိုတော့ချိန်ရင်တော့ပြန်ရမယ်ဆိုတာသူတို့ကပြောလာလို့လည်းဘာလို့လဲဆိုရင်ဒီရောက်ရင်တော့မိသားစုဝင်ပေးရမယ်ဒါကြောင့်မို့လို့အဲ့ဒါကိုကျမအောင်နေနဲ့တဲ့ပြောနေပြပြေးမှသာကျမရဲ့တာမျိုးဆက်ပြီးတော့နေတော့ကြမယ်ချိန်တိုင်းတော့ပြန်ရမှာပဲဒါဟာမျိုးနဲ့အားပြင်းပြီးတော့စာအုပ်အချိန်ကုန်ပေါ့ဒီလိုတွေက
အဲ့တော့ဒီကာလအတွင်းမှာတော့ကောင်းကောင်းမွန်မွန်ဆက်ဆံနေလို့တော့ပြောလို့ရမှာပေါ့နော်သူတို့ဒီထိန်းသိမ်းထားတဲ့ကာလမှာ
ကောင်းကောင်းမွန်မွန်ဆက်ဆံနေဆိုကျမတို့ပထမအဲ့ဒီကိုရောက်ဆယ်ရက်ကိုပထမတို့တောင်းအောက်မှာထားတယ်အတောင်ဆိုတော့အဲ့ဒီစနေတွေနေတဲ့ဆောင်ပေါ့နော်အမေသမီးတွေနေတဲ့နေရာမှာထားတယ်ဆယ်ရက်လောက်နေပြီးတော့မှပြန်ပြီးတော့အိမ်တောင်းပေါ်တနေရာပေါ့အတူအဲ့ဒီမနီးမဝေးပေါ့မှာအလုံးစုံတုံးပါလုံးလောက်ရှိနေပေါ့တောင်းတက်တဲ့ဟာရောဆိုအဲ့ဒီတောင်းပေါ်မှာသူကပါဆိုသူရဲ့အကျဉ်းချာလေပုံစံမျိုးပေါ့နော်အဲ့ဒီနေရာမှာနေရတယ်အဲ့ဒီနေရာမှာဆိုတော့တားလုံးတွေကာထားတယ်အောက်ကဝါချန်ကင်းညဘက်ကလို့ရှိရင်အဲ့လိုတော့ခတ်တယ်အဲ့ဒီအချင်းမှာ20ကျော်လောက်နေခဲ့ရတယ
်အဲ့တော့အခုလိုဖန်စီခေါ်ဆောင်ခဲ့ရတဲ့အတွက်ကြောင့်မန္တလေးမိမိအနေနဲ့ဒါလက်ရှိပြည်သူ့လွတ်တော်အမတ်တရားအနေနဲ့ရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံဖို့ဆိုတာဝင်မပြိုင်လိုက်ရဘူးအခုရွေးကောက်ပွဲကလည်းပြီးသွားခဲ့ပြီပေါ့နော်ဆိုတော့မိသားစုတွေကလည်းဘာမှမသိရတဲ့အနေအထားမျိုးမှာလာနေချီပြီးတော့နေခဲ့ရတယ်ဆိုတော့ကိုအတွက်မိသားစုအတွက်ဒီထိခိုက်နေနာမှုတွေကအဓိကဘာတွေဖြစ်သွားလဲ
အဓိကကတော့ဒီစိတ်ပိုင်းဆိုင်ရာပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကတော့ရှိလာတော့ဆိုကလေးလေးကလည်းငြေလဲငြေသေးတယ်အဲ့လိုမိသားစုကလေးကလည်းလည်းတော့စိတ်ဆိုင်ရာရတော့ဘာသာကပြန်ရောက်လို့ချင်းတမကိုလုံးဝပြန်ခံဖြစ်နေတယ်ပုံပေတော့မှလည်းအဝေးကြီးကိုဆင်းသွားတော့ဟိုအဆန်းကြီးတွေပေါ့နော်အဲ့တော့သူကလည်းနည်းနည်းလေးကိုရေးလေးလေးမပြောတော့တာကလည်းနည်းနည်းလေးစိတ်ဆိုင်ရာပြတ်သွားတယ်ဆိုခဏမိတယ်နောက်မိသားစုကလည်းစိတ်ကြည်ပါပေါ့ပြင်းကြီးအဲ့လိုမျိုးဖြစ်သွားတဲ့ခါကိုထောင်ထဲမှာဆိုရင်မပဲထောင်မှာရောက်နေတယ်ဘယ်တော့ကြာရင်တော့လက်မယ်ဆိုတဲ့ဟာမျိုးတွေကတရားနေတွေကသိနိုင်တယ်လေဒါပေမဲ့ဒီလိုမျိုးခေါ်ထားတဲ့ခါကျတော့လက်မလက်ပါမလားတက်ပြလိုက်ပြီလားဘယ်လိုပုံစံမျိုးလဲဆိုတဲ့ဟာမျိုးသူတို့ရဲ့စိတ်ဆိတ်ရေးကြည့်ကြမှုတွေနောက်ပြီးတော့ဆုံးချောင်းတာပေါ့မင်းဆန္ဒနဲ့အနေနဲ့လည်းကိုယ်ကလည်းမရှိရနနာကျော်ကာလအရောက်တာဒီလိုဖြစ်ခဲ့တယ်နောက်ဒီမင်းဆန္ဒနဲ့ဒီလိုရဲ့တောက်စိတ်တွေရောတော်လည်းမှုတွေရောဟိုအဲ့ဒါတွေကတော့ကြည့်ကြိုက်တယ်စောက်တရားတွေပို့ပြီးတော့ညားပွားတာပေါ့ဟုတ
်အတိကကတော့ဆွဆွပြောသလိုပေါ့နိုင်ငံရေးအရာမှလည်းဒါလူတွေကိုစိတ်ပိုင်းဆိုင်ရာအရာကြောက်စိတ်ဖန်တီးလိုက်သလိုဖြစ်သွားတာပေါ့လေ
ဟုတ်တယ်ဟုတ်ကဲ့
ဆိုတော့ကိုရိုင်းရောအဲ့လိုဖြစ်သွားတဲ့အတွက်ကြောင့်မလို့နိုင်ငံရေးကိုလှုပ်ဖို့အတွက်ကြောက်သွားတာမျိုးဆက်ပြီးတော့မလှုပ်ချင်တော့ဘူးဆိုတာမျိုးရောဖြစ်မိလားရှေ့ဆက်ပါလှုပ်သွားမလဲ
ဟိုကတော့မလှုပ်လို့တော့မဖြစ်တော့ဘူးဘာကြောင့်လဲဆိုတော့လက်ပို့ပြီးတော့မှတာဝန်ကြီးကြီးပြတယ်လို့ခံစားရတယ်လုံးဝမဟုတ်ဘူးပို့ပြီးတော့တမောက်ရတယ်ခံရတယ်ပို့ပြီးပုတ်ကြရမယ် ်သူများတကဒီနေတဲ့ပို့ပို့ပြီးတော့ပူကြရမယ်အနေအထားမှရှိတယ်နဲ့ခဏဒီပြန်လဲပြကြရမယ်ဒီရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောအများကြီးနောက်ပြီးတော့ရေချင်မှုဒီဆောက်ရေးအတိုင်းမှာရောမအခြေကျတဲ့ကြာယူပြီးတော့ကိုပူကြရမယ်အဲ့တော့ကျမတို့ကမလုပ်တဲ့နေကြီးဟုတ်ပြီကျမတို့ကဒီလိုဒီလိုဖြစ်လို့မလုပ်တော့ဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုးသွားမယ်အနေအထားတွေကပို့ပြီးဆိုးသွားမယ်ဆိုတော့ကျမတို့ကိုကြည့်ပြီးတော့ကျမတို့တို့ကြည့်ကြရအောင်သူတို့ကမှဒီကဒီလိုဖြစ်လို့မလုပ်တော့ဘူးပေါ့နော်ကျမတို့ကအဲ့လိုဖြစ်မှာကိုစိုးနေတာကျမတို့ရေပြောရလို့ရှိရင်ကျမတို့ဒီဘက်တော်နိုင်ငံရေးလမ်းကြောင်းဘုံကြောင်းနဲ့ဘက်တော်ကနေပြီးတော့အထက်မှာဒါကိုရဲ့ဒီရဲ့လွယ်ချက်တွေဒီရီအပေါ်မှာကျမတို့ကငင်းငင်းကြမ်းနဲ့တွားနေတယ်။ဒီလမ်းကြောင်းကလူတွေဒီလိုမျိုးလုပ်တယ်ဆိုတော့အမှန်တကယ်တော့ဘယ်လိုမှမလုပ်သင့်တဲ့ကိစ္စပေါ့နော်။ကိုကနိုင်ငံကြီးကိုနိုင်ငံကြီးလေးရနဲ့ဖြည့်ချင်းလာတဲ့အကောင်းဆုံးဖြစ်တယ်။နောက်ထပ်လည်းဘယ်သူမှလည်းအဲ့လိုပုံစံမျိုးတွေမလုပ်ဖို့ပေါ့နော်။ကျမတို့ကတော့ဒါပန်ကြားစင်ပါတယ်ပေါ့နော်။ခုနလက်ခံနဲ့မှလည်းကျမတို့ကိုခေါ်သွားပြီးတဲ့နောက်ပိုင်းမှာ PD တွေကိုလည်းတောက်လန်သွားတဲ့အခြေအနေဒီလိုမျိုးငွေစုတ်တင်နေလို့ဖြစ်ခဲ့မှာမှာရှိရနေပြီးဒီကိုယ်ကလေး၃လောက်ကိုတော့မှဒီလိုမျိုးလုပ်ပါရဲဆိုတဲ့အမျိုးတွေပေါ်မှာကိုယ့်ရင်ကျလာပြီးတော့သူတို့တွေမလုပ်ဖြစ်မှာကိုသိနေတယ်။ဆန္ဒရတော့လုပ်စီခြင်းနဲ့ဘာပဲဖြစ်ဖြစ်နောက်တစ်ခုကဒီလိုမျိုးကြည့်ကြည့်ကိုယ့်ချုပ်ကကိုယ်ကလေးတွေပဲဒီလိုမျိုးလုပ်တယ်ပေါ့နော်။ကျွန်내အခွက်ကဒီလိုလုပ်တာနဲ့မကြားဘူးပေါ့နော်။ဒီပေါ်မှာလည်းလုံးဝအဆင်မပြေဘူးအဲ့လိုမျိုးမလုပ်စီခြင်းဘူးပေါ့နော်။ဘာလို့လဲဆိုတော့ဒီမှာကလက်နဲ့တွားနေတဲ့အဆင်လည်းမဟုတ်ဘူး။ဒီမျိုးကြောင့်လည်းတကယ်ကိုနိုင်ငံရေးယုံကြည်ချက်ကြောင့်ဒီလိုဒီချက်အပေါ်မှာငင်းငင်းကြောက်ရတဲ့ကိုလိုချင်တဲ့အရာတွေကိုအောက်ဆုံးပြီးတော့တွားနေတဲ့နိုင်ငံရေးပါတီတစ်ခုပဲဖြစ်တယ်ပေါ့နော်အဲဒါကြောင့်ဒါမလေးကျပြန်ပါဘူးလို့အဲဒါမျိုးတွေပေါ့
ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာပေါ်ဆောင်နေတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေအတွက်အခုလိုလုပ်ရမျိုးကဘယ်လောက်ထိအနောက်ရှက်ဖြစ်စေသလဲပြည်ပခါတွေအဆုံးသတ်ဖို့ငြိမ်းချမ်းမှုကဘယ်လောက်ထိအရေးကြီးနေပါလဲရှင
်ဘူးလိုမျိုးလေးရတယ်ကဘယ်လောက်ထိကြီးကြပ်လဲဆိုကျွန်တော်တို့အများကြီးယုံကြည်မှုတွေကြီးကြပ်ကြတာပေါ့ကျွန်တော်တို့ဘာကြောင့်လဲဆိုအတော်တရားတွေပို့ပြီးတော့ကြီးမားလာသေးတယ်ပို့ပြီးတော့ငြိမ်းချမ်းမှုတွေကိုဥတည်စေတယ်ဘူးလိုမျိုးလေးရတယ်ကလေဒါကြောင့်ဒီလိုလေးရမျိုးတွေကိုတော့ပတိပတိကိုမှမလုပ်ကြည့်စမှာဘူးပေါ့နော်နောက်တစ်ချက်ကဒီကြိုင်ရလေမနအရေးကြီးပါတယ်လေကျမတို့နိုင်ငံမှာကဒီလိုမျိုးကြိုင်ရလေမပေါင်းတော့တယ်ကျော်ပြီးပြောရမှာပေါ့နော်အဲကျမတို့ကမမီဘူးပြောရရင်ကျမတို့လက်ခဲတဲ့အရာတွေလည်းမဟုတ်ဘူးကျမတို့အခုတက်ကန်ပေါ့ကျမတို့ဒီအသက်30ကျော်ပြီ30တမီကျော်ရပြီအခုတက်ပြီဒီစိတ်ဆာရမင်းကနေဒီမင်းကနေတော့ပါပြောလေကျမတို့ PP တွေပဲဒီစာရင်ဖြစ်တယ်ကျမတို့ PP တွေပဲစိတ်ဆိုင်နေမှာတင်ကျင်းရတယ်အကြံလို့ကြွားရတာမင်းကနေကိုကောင်းတယ်ပေါ့ဒီကနေ့တက်ရင်ဒီမျိုးတွေဒီမျိုးဒီဆောက်ကြပြီးတော့အမျိုးဝင်ကြံကြံနဲ့ကျမတို့ရဲ့နိုင်ငံကိုစောက်သွားတာကိုပဲကျမတို့ညှိနေပါတယ်လို့
ပြောခုရွေးကောက်ပွဲမှာဝင်မကန်လိုက်ရဘူးဆိုတော့ဘာဆက်လုပ်ဖို့စဉ်းစားချပါလဲရှင
့်ဟုတ်ပါကိုသိနေတာကတော့ကျမတို့မှန်တော့ဒီသားစုတွေဖြည့်သေးတယ်ဆင်းရဲကြည့်သေးတဲ့ခါကျတော့အမျိုးသားစုကိုလည်းအချိန်ပေးနေတယ်ကျမတို့ကိုညှို့မယ်ပြတော့နော်အဲဒါကျမရဲ့ဒီလွတ်တော်ကိုယ်စားလှယ်ပြတဲ့ဟာဒီဇန်နဝါရီလကုန်လို့ရှိလို့ရှိရင်ပြီးပြီပေါ့နော်၅နှစ်ပြီပေါ့နော်အဘယ်ကိစ္စရဲ့တော့ပုံစံလေးဖြစ်ပြီးဖြစ်ပြီးမဖြစ်ပြီးဖြစ်ပြီးကျွန်တော်နိုင်ငံကြီးကလွတ်တော်မှတ်ချက်မှလုပ်လို့ရတာမဟုတ်ပါဘူးပေါ့နော်ကျွန်တော်တို့အများကြီးလုပ်ကြရတဲ့ရှိတယ်မိသားစုကနေပြီးတော့ကျွန်တော်တို့လုပ်လို့ရရှိတယ်နောက်ပြီးကျွန်တော်ရဲ့ meeting party ရဲ့ party တောင်းဝင်နေလဲရှိသေးတယ်ပေါ့နော်အဲ့တော့ကိုယ့်ရဲ့ party တောင်းဝင်နေတော့မှကျွန်တော်လုပ်မယ်လိုအပ်ချက်လေးတွေကိုပြန်ပြောပေးပေးမယ်မိသားစုလည်းအချိန်ပေးရမယ့်ဟာတွေရှိတယ်အဲ့ဒါတော့ကျွန်မတို့ကကျွန်မတို့ကအချိန်ညပြီးတော့ဆက်ပါမယ်
ဂရုဘတ်တူဒဆွန်လင်အမေရိကန်အခွင့်အစည်းစမှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုအကြောင်းတင်ပြပေးရမယ်။ဇန်နဝါရီလ15ရက်နေ့ကဒေါက်တာကင်းရဲ့မွေးနေ့ဖြစ်ပေမဲ့ဇန်နဝါရီလ30ရက်ဘက်တနင်္လာနေ့ကိုမာတင်လူသာကင်းဂျူနီယာမွေးနေ့နိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ထားပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့အခွင့်အရေးလှုပ်ရှားဆောင်ရွက်မှုနဲ့သူ့အကြောင်းကိုကျွန်တော်အောင်အောင်ကတင်ပြပေးထားပါရစေ။အမေရိကန်ပြည်အောင်စုမှာအကြမ်းဖက်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနဲ့ပြဋ္ဌာန်းနိုင်အောင်ကြိုးစားခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ1968ခုနှစ်ဧပြီလ4ရက်နေ့ရုံးကတန်နစီပြည်နယ်မန်ဖစ်မြို့ကလော်ရီမိုဒယ်ရဲ့လေသားဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အယ်ရေးဆိုသူကတနက်နေ့ပစ်ခတ်လုပ်ကြံခဲ့ပါတယ်။ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။ သူရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေတိတ်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချတ်နစ်ဆန်ရဲ့ Watergate အရှုပ်တော်ပုံလူမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ Robert Kennedy လည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိပ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
် He is really as a symbol of powerand justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြယုတ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တက်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်African American တွေဟာဆယ်မာကနေမွန်ဂိုမာရီအထိခြေတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်90ခရီးကိုခြေတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရေးရဲတွေနဲ့ဆန္ဒပြသူတွေဟာ Edmund Pettus တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြခြေတက်မှုကိုစက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ကိုဘုံတွေကိုအုံပြူပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါ
They came toward us, beating us with nightsticks, tramping us with horses, releasing the tear gas.
ဒီလိုတွေရကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါတယ်။မျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါတယ်။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားဝင်မှာကျွန်တော်မေးသွားပါတယ်။တေပြီးတော့တောင်ထင်လိုက်မိပါတယ်။
လုံချိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်မတရားမှုကိုကောင်းကောင်းမခံကြဘူးဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
် We must let the world know and it is necessary to protest this threefold evil
နေပေကွင်းမြင်းဆုခံရတာလုံချိုရေးရဲရဲ့ရက်ဆက်ဖိနှိပ်မှုလို့နိုင်ငံစီရင်ပြုမှုတွေကိုစန့်ကျင်ဖို့လိုအပ်တဲ့ဆိုရာကိုကဘာကြီးအနေနဲ့သိဖို့လုပ်ရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမပြည်နယ်မြို့တော်မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်။ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့ဂျွန်လူးဝစ်ကပြောပါတယ်
။ Martin Luther King Jr. came by to visit me in my hospital room and said, John, don't worry, we will make it from Selma to
Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ကျွန်ဘာမှမပူနဲ့ဆယ်မာကနေမွန်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်ဆယ်မာကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတလင်ဒန်ဂျွန်ဆန်ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြည့်ဝသွားခဲ့ပါတယ် Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နည်းပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
် Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
in the ဥပဒေပေါ်အတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်ကင်ဆွဲဖို့သူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်အချိန်တွေကြန့်ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းသေဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပြစ်နိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုသမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှန့်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအောင်ကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက် Washington DC ကအမျိုးသားရင်းမြစ်မှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်လျောမချင်း အစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။တန်းသူကြီးများအခွင့်အရေးပေးထားတဲ့ဥပဒေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှေးလွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ်
။ We are a different the better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်အောင်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားရောင်ခွဲခြားမှုတွေရော့ကျသွားတယ်အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးတန်းတူရတာမျိုးတော့မဟုတ်သေးပါဘူ
းအချိန်တွေပြောင်းလဲခဲ့ပေမဲ့လည်းမာတင်လူးသာကင်းရဲ့ငြိမ်းချမ်းစွာဆနပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
ကျွန်မအဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာချပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်အလုပ်ကြမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီများရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်
ဒုစက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နေပါပြီ။ကျမခင်မျိုးတက်ပါ2020မှာကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်နှောင့်နှေးမှုတွေကြုံတွေ့ခဲ့ရပေမဲ့အချိန်နဲ့ကိုက်ပြီးဆောင်ရွက်ရတဲ့သုတေသနလုပ်ငန်းတွေကတော့ရပ်ထားလို့မရပဲဆက်လုပ်ခဲ့ရတာဖြစ်ပြီးအဲ့ဒီထဲမှာအောင်မြင်မှုအများအပြားရခဲ့တာကတော့အာကာသဆိုင်ရာသုတေသနတွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်မှာအင်္ဂါဂျူစူဇန်ရဲ့အတွက်ရဟယံတစင်းနဲ့ဂျိုဘောသောဆက်ယုတ်လွတ်တင်နိုင်တဲ့အောင်မြင်မှုနဲ့အတူမိုးလေဝသနဲ့ဆက်သွယ်ရေးဂျူရုဆိုင်ရာနည်းပညာအောင်မြင်မှုတွေအကြောင်းတင်ပြခဲ့ပြီးပါပြီ။နောက်အောင်မြင်မှုတစ်ခုကတော့တောက်ကြဂျူစူဇန်ရဲ့ကနေထူးခြားတဲ့တွေ့ရှိချက်တွေကိုရခဲ့တာပဲဖြစ်ပါတယ်။ဒါအပြင်တနအီကိုနိုင်ပေါင်း3000ချီပြီးပြန်တန်းနေတဲ့ဥက္ကာပြန်တွေပေါ်အရောက်သွားလေးလာနိုင်ခဲ့တယ်လို့နေအနာကိုအရောက်သွားပြီးနေရဲ့လေးရုအပူချိန်ဘာကြောင့်အရန်များနေရလဲတန်လိုက်မှုန်တိုင်းဆိုလာဖလင်းနဲ့သူ့ရဲ့တည့်ရမှုတွေဘယ်လိုဆိုတော့ကွာ2020မှာသူ့တည်တနာတွေလုံနိုင်ခဲ့ကြတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရေတာတင်ကပြောပါတယ
်ဒီမျက်နှာပြင်မှာအပူချိန်ကဟိုစင်တီဂရိတ်နဲ့ဆို6000ပဲရှိတယ်ဒါပေမဲ့နေရဲ့လေဒုကအပူချိန်က4သန်းလောက်ရှိတယ်စင်တီဂရိတ်4သန်းလောက်အဲ့တော့မြင်းမျက်နှာပြင်မှာမပူပဲနဲ့အပေါ်မှာဘာကြောင့်ပူတယ်လဲဆိုတဲ့ဟာကိုသူတေသနာပညာရှင်တွေကသိချင်ကြတယ်။အဲ့တော့နေစီကိုအမေရိကန်နိုင်ငံကလွှတ်လိုက်တဲ့ဂျူတူတစ်ခုကနေအနာကိုမိုင်၄၅တန်းလောက်အတွင်းရောက်အောင်ကတ်သွားပြီးတဲ့အခါကျတော့မှနေရဲ့ကိုရိုနာပေါ့နော်။သူကဓာတ်ပုံရိုက်ပြီးနေမျက်နှာပြင်ရဲ့အပေါ်မှာနေရဲ့လေတပူချိန်ကဘာကြောင့်အရန်များနေလဲပေါ့နော်။သူတေသနာလုပ်ပါတယ
်။ဒီသူတေသနာအတွက်နေကိုဓာတ်ပုံရိုက်ဖို့ဘလို့အခက်အခဲတွေကိုကြောဖြတ်ရပါတယ
်ဒီမြေမျက်နှာပြင်ပေါ်မှာထွက်နေတဲ့ solar storm လို့ခေါ်ပါတယ်အဲ့ဒီဟာကိုဓာတ်ပုံရိုက်တဲ့ဟာဘယ်အချိန်မှာပဲရိုက်လို့ရလဲဆိုလို့ရှိရင်နေကြက်မှာပဲရိုက်လို့ရတယ်နေကြက်တာကလည်းခဏရယ်အဲ့တော့သူတေသနာလုပ်ဖို့ကမိနစ်တောင်မရှိဘူးအဲ့တော့ဒါကြောင့်သူတို့ဒီဂျိုဒုကိုနေကိုပြစ်တင်လိုက်တာလေနေနဲ့အနည်းဆုံးရအောင်သွားပြီးနေကိုဂျိုဒုမှာရှိတဲ့ကင်မရာနေပြီးတော့မှဂျိုဒူရဲ့ကင်မရာရှေ့ရနေပြီးတော့နေကိုဖုံးပလိုက်တယ်ဖုံးပြီးတော့မှနေရဲ့ဘေးပတ်ဝန်းကျင်ပေါ့နော်ဒီပုံရိပ်ရဲ့ဘေးပတ်ဝန်းကျင်ကအဲ့ဒီနေရဲ့မျက်နှာပြင်ရဲ့အပေါ်ကိုပေါ့နော်အဲ့ solar storm တွေသူတေးချရိုက်ကြည့်လိုက်တာရိုက်ကြည့်လိုက်တဲ့အခါကျတော့မှနေရဲ့ဒီမျက်နှာပြင်တဲ့ပူပူဟာချင်းအကြောင်းကပါလဲဆိုမျက်နှာပြင်ကနေထုတ်လိုက်တဲ့ဓာတ်ငွေတွေပေါ့နော်တပွား hydrogen တို့ helium တို့အဲ့ဒီဟာတွေပောက်ကွဲတဲ့အခါကျလို့ရှိရင်သူက iron ဖြစ်သွားတယ်ဆိုတာအအနုမြူမဟုတ်တော့ဘဲနဲ့အနုမြူရဲ့အစိတ်ပိုင်းဖြစ်သွားတယ်၊ကွဲသွားတယ်ပေါ့နော်။ plasma ပေါ့နော်။ကွဲသွားတဲ့အတွက်ဒီအဲ့ plasma ကြီးဖြစ်သွားတဲ့အတွက် plasma ရဲ့ temperature အရမ်းမြင့်တယ်။အဲ့လိုကွဲသွားတဲ့အခါကျလို့ရှိရင်အနုမြူရှိလို့ရှိရင် proton နဲ့ neutron ဖြစ်တဲ့အတွက်သူကသူ့မှာလျှက်စစ်တပ်မရှိဘူး။ကွဲသွားတဲ့အခါကျတော့လျှက်စစ်တပ်ဖြစ်သွားပြီ။သူကအဖိုးအမကွဲသွားတော့အဲ့အခါမှာအမလျှက်စစ်တွေကနေပြီးတော့မှဒီလိုလွင့်ဆင်သွားတဲ့အခါကျလို့ရှိရင်တန်လိုက်မုန်တိုင်းတွေဖြစ်တာအဲကြောင့်ကျွန်တော်တို့ solar flare ဖြစ်လို့ရှိရင်ကမ္ဘာပေါ်မှာ radio တွေ satellite communication တွေပြက်ကုန်နေဆိုတဲ့ဟာလေခဏပေါ့အဲ့လိုပြက်ကုန်နေဆိုတဲ့ဟာဘာကြောင့်လဲဆိုတဲ့ဟာကိုသူတို့တေးချပို့ပြီးတည်လာပါတယ်ဒီနှစ်ထဲမှာ
တောက်ကြဂျိုစူဇန်ရဲ့မှာတွေ့ရှိချက်အစ်စ်တွေကဘာတွေပါလဲ
တောက်ကြကြူကဟိုကဘာပေါ်မှာလည်းအသက်ရှူလို့ရတဲ့လေတုမရှိပါသူ့လေတုထဲမှာဘာပဲရှိလဲဆိုလို့ရှိရင်သူကတောက်ကြကြူရဲ့အပူချိန်ကဒီဂရီ300လောက်ရှိတယ်စင်တီဂရိတ်300လောက်ရှိတယ်ပြီးတဲ့အခါကျတော့ဒီတောက်ကြကြူကိုလွှမ်းထားတဲ့ဟာကသူ့ရဲ့ကြူရဲ့လေတုထဲမှာဟို sulfuric acid အဲ့ဒါအများဆုံးပါပဲဒါပေမဲ့ဒီမှာပညာရှိတွေဒီနှစ်ထဲမှာတိုင်းနာမှာသူတို့ဘာသွားတွေ့လဲဆိုတဲ့အခါကျတော့ pH 3လို့ခေါ်တဲ့phosphorus နဲ့ hydrogen တွဲထားတဲ့ molecule တစ်မျိုးကိုတွေ့ရပါတယ်အဲ့ဒါ ammonia လို့ဟာမျိုးပေါ့နော်သူကပါလဲဆိုလို့ရှိရင်ဒီတောက်ကြချူပေါ်မှာ GR ကိုတွဲတွေ့တဲ့အတွက်တောက်ကြချူပေါ်မှာတက်ရှိတရွာရှိနိုင်သလားဆိုတဲ့ဟာဦးသူတို့စပြီးတော့လေ့လာဖို့အတွက်ကိုအစပြုလေးတစ်ခုရတယ်ပေါ့နော်ဘာလို့ဆိုတဲ့အခါကျဒီ pH 3ဆိုတဲ့ဟာကဘာပေါ်မှာမရှိဘူးလားဆိုရှိပဲသူက bacteria တစ်မျိုးပါဒီ bacteria ကကျွန်တော်တို့သက်ရှိလူသားဆိုလို့ရှိရင် oxygen ရှိမှအသက်ရှင်နိုင်တယ်နော်။ဒါပေမဲ့အဲ့ဒီ pH 3ကိုသုံးတဲ့အသက်ရှင်နေတဲ့ bacteria ကြတော့ oxygen မလိုပဲနဲ့သူကသက်ရှိတဲ့ပုံစံတစ်မျိုးအနေနဲ့နေပါတယ်။အဲ့ဒါမျိုးတိုင်းလို့ရတဲ့အတွက်တောက်ကြချိုးပေါ်မှာသက်ရှိတရွာနဲ့ပတ်သက်လို့လေ့လာဖို့အတွက်ကိုအခွင့်စားတွေ့ပါတယ
်။သက်ရှိတရွာတွေနဲ့ပတ်သက်ပြီးနောက်လေ့လာမှုတစ်ခုကဥက္ကာပြန်တွေပေါ်ဆင်းသက်ပြီးနမူနာတွေကိုယူနိုင်ခဲ့တာဖြစ်ပါတယ
်ဂျပန်နိုင်ငံကတွတ်လိုက်တဲ့ဒုံပြန်ရဲ့နောက်အမေရိကန်နိုင်ငံကတွတ်လိုက်တဲ့ဒုံပြန်ရဲ့ဥရောပကတွတ်လိုက်တဲ့ဒီဒုံပြန်ရဲ့သူတို့ဥက္ကာပြန်တွေပေါ်ဆင်းကြပါတယ်နော်နေဆက်ကြဝလာအတွင်းမှာရှိတဲ့ဥက္ကာပြန်တွေကတောင်းနဲ့တိမ့်နဲ့ချီပြီးရှိပါတယ်အဲ့ဒီထဲမှာပေါ့ပေါ့နော်ဒီဥက္ကာပြန်အကောင်းဆုံးဆိုတာကိုရွေးရတယ်ပြေးတယ်သက်ပါလဲဆိုဥက္ကာပြန်တိတ်သေးနေလို့ရှိရင်လည်းဟိုဆင်းလို့မရအောင်ကြီးနေလို့ရှိရင်လည်းတိတ်ကြီးနေလို့ရှိရင်ဆင်းလို့မရအောင်ကဘာနဲ့တိတ်ဝေးနေလို့ရှိရင်လည်းအဆင်းလို့မရအောင်အခုကပါလဲဆိုလို့ရှိရင်ဒီတုံးပြန်နဲ့ဥက္ကာပြန်တွားနေတဲ့ဒီပြန်နေတဲ့တဏ္ဍာရုံမိုင်းသိမ့်နဲ့ခြီးပြီးပြန်နေတဲ့ဥက္ကာပြန်ပေါ်ကိုရပါအောင်ဆင်းဆင်းပြဲအဲ့ဒီဥက္ကာပြန်မှာရှိတဲ့ဒီအဆိုင်အခဲဓာတ်ငွေပါညာကိုသူကတိတ်သိမ့်ပြီးတော့မှကဘာဟုပြန်ယူလာတာ
ဘာကြောင့်ဥက္ကာပြန်တွေကိုလေ့လာဖို့လုပ်တာပါလေ
ကျွန်တော်တို့ကမ္ဘာပေါ်မှာရှိတဲ့တက်ရှိသရွာတွေကဘယ်ကနေပေါ်လာလဲတခုဖြစ်နိုင်တာဥက္ကာပြန်တွေကမ္ဘာကိုဝင်တိုက်တဲ့အခါကြလို့ရှိရင်ဒီဥက္ကာပြန်နေပြီးတော့မြတ်ရှိတွေများတည်လာနိုင်တဲ့ probability ပေါ့နော်ဖြစ်နိုင်ပြီရှိသလားဆိုတာကိုသိပ္ပံပညာရှင်တွေယူဆထားတာတခုရှိပါတယ်ဒါဟုတ်မဟုတ်သိရအောင်ပါလေဆိုလို့ရှိရင်ဥက္ကာပြန်တွေကဒီကမ္ဘာပေါ်ကိုမတိုက်ခင်ဟိုကဥက္ကာပြန်တွေမှာဩဒီတက်ရှိသရွာတွေများရှိသလားဥက္ကာပြန်တွေကိုဘလို့ပုံစံမျိုးနဲ့ဘလို့ဓာတ်တဘာဝနဲ့ဖွဲ့စည်းထားလဲဆိုတာကိုသိသိချင်းပါတယ်အဲ့ဒါသိချင်တာဟာဘာလဲဆိုလို့ရှိရင်အဖြေတစ်ခုပဲဥက္ကာပြန်နေပြီးတော့ဗျာတက်ရှိသရွာတွေကကဘာပေါ်ကိုရောက်လာသလားဆိုတဲ့ဟာကိုအဖြေပေးနိုင်ဖို့အတွက်ကိုသုတေသနလုပ်ကြတာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင်
ဇန်နဝါရီလ15ရက်တောက်ချာနေ့ညအတွက် VOA မြန်မာပိုင်းကထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်တလက်အခြေညပေးပါအောင်မယ်ရှင်။အမေရိကန်ပြည်ထောင်စုမှသမရသည့်ကျန်းချိန်ပွဲကျင်းပဖို့သတင်းတစ်ပတ်တောင်မလိုတော့ချိန်ဝါရှင်တန်မြို့တော်ထဲမှလုံခြုံရေးကိုတင်းကျပ်တိုးမြင့်ထားပါရယ်။ရှေ့သတင်းဘက်ပုတ်ထူးနေ့ဇန်နဝါရီလ20ရက်နေ့မှာရွေးကောက်ခံသမရဂျိုးဘိုင်ဒန်ကျန်းသစ်စာကျင်းဆိုမှာပါသမ္မတထရမ့်အပေါ်ထောက်ခံသူတွေလွှတ်တော်စာအုပ်ရဲ့အတင်းဝင်ရောက်တိုက်ခိုက်မှုဖြစ်ထားတာမို့လုံခြုံရေးကိုပုံမှန်ထက်တိုးမြင့်ထားပါတယ်။ဝါရှင်တန်မြို့တော်မှာပြည်ထောင်စုအရန်တပ်ဖွဲ့ဝင်တွေအပြင်ယာနဲ့ချီတဲ့ FBI အရာရှိတွေဝါရှင်တန် DC, Maryland နဲ့ Virginia ပြည်နယ်တို့ကရဲအရာရှိတွေကလည်းလုံခြုံရေးယူပေးကြမှာဖြစ်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရသည့်ဆောင်ရွက်မဲ့ COVID-19 ကပ်ရောဂါတုံ့ပြန်ရေးအစီအစဉ်တွေကိုကြာတာရင်းနေတော့ကထုတ်ပြန်ကြေညာပါတယ်။ဒေါ်လာ1 trillion နီးပါးအသုံးပြုပြီးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အဆက်နဲ့ဆင်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်။ပထမအဆင့်အနေနဲ့အမေရိကန်တွေကိုကယ်တင်မဲ့အစီအစဉ်ကကပ်ရောဂါတိုက်ဖျက်ရေးနဲ့ငွေကြေးထောက်ပံ့မှုအလိုအပ်ဆုံးအမေရိကန်တွေကိုဓာတ်ရိုက်အကူအညီပေးသွားမှာဖြစ်တယ်လို့ကြာတာရင်းနေတော့ကမင်ကွန်းထဲမှာပြောပါတယ်။ဒီအစီအစဉ်ဥပဒေချမ်းကိုလွှတ်တော်မှာအမြန်ဆုံးအတည်ပြုနိုင်ဖို့လိုအပ်ကြောင်းလည်းရွေးကောက်ခံသမ္မတဘိုင်ဒန်ရဲ့မင်းကွန်းထဲမှာအလေးထားပြောကြားခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုဆက်လက်တိုးနေတာမှာအခုဆိုရင်အတည်ပြုလူနာ63သန်းကျော်နဲ့သေဆုံးသူ2သန်းနီးပါးရှိသွားပြီလို့ကိုဗစ်ကပ်ရောဂါဆိုင်ရာစီးရင်ပြုစုနေတဲ့ John Hopkins တက္ကသိုလ်ကပြောပါတယ်။အတည်ပြုလူနာ23သန်းကျော်ရှိတဲ့အမေရိကန်ပြည်ထောင်စုကတော့ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။
အမေရိကန်တချို့ပြည်နယ်တွေမှာတက်ကြီးပိုင်းတွေကိုကိုဗစ်ကာကွယ်ဆေးထိုးဖို့အတွက်စတင်လှုပ်ဆောင်နေပါတယ်။ဒါပေမဲ့ကာကွယ်ဆေးမလောက်တဲ့အခြေအနေတွေနဲ့လည်းရင်ဆိုင်နေရပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတောက်ချာနေညအတွက်ရေဒီယိုအသံထွက်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မစွန်မြတ်မောင်ပါရှင်။
This program has come to you from the Voice of America, Washington.